Welcome to the Voice of America in Burmese.
Mingla nya jan phit cha ba de kya View American Dan yan 2016 khu ne July 4 ye American Pirang Su lulat yi ya ga de ane 240 pye ni tanin la ne nya ba season ni go Washington DC myo daw ga ni Myanmar san daw chein nya 990 ni 10 nine meter 2495 3052 ne line lat 190 do ga ni dai yai tin san ni ba bi ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အီရတ်နိုင်ငံဘက်ကရက်မြို့မှာတနင်္လာနေ့ကအထက်ကကာဗွန်ခွဲတက်ခိုက်မှုတွင်လူပေါင်း150လောက်သေဆုံးကြောင်းအာဏာပိုင်တွေကပြောဆိုပါတယ်ဆော်ဒီအာရေဗျနိုင်ငံကအမေရိကန်ကောင်စစ်ဝင်ရုံးအနေနဲ့အထက်ကဘုံခွဲတက်ခိုက်မှုတစ်ခုဖြစ်ခဲ့ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမခင်ဖြူထွေးနဲ့တူကြီးညာပေးမှာပါ
ဟုတ်ကဲ့ပါကုလသမဂ္ဂလူအခွင့်အရေးညီလာခံမှာမြန်မာအမျိုးသမီးတွေခွဲခြားဆက်ဆံခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာလူအခွင့်အရေးအဖွဲ့အစည်းတွေကဗားတွေကိုတင်ပြကြမှာပါလေ
။အမျိုးသမီးတွေရဲ့ဒီနိုင်ငံရေးနဲ့နေထိုင်စစ်စင်မှာပါဝင်မှုမရနေတဲ့အခြေအနေတွေကိုကျမတို့ပြောဖို့ရှိရဲ။နောက်ဒီဥပဒေတွေ၊မူဝါဒတွေဟာ gender sensitive မဖြစ်နေတဲ့ကိစ္စတွေကိုပြောဖို့ရှိ
ရဲ။ဂျမဒန်းလူညီမရေးအဖွဲ့ကမန်မေစပယ်ဖြူပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူညဉ့်ညဉ့်ဆွေးနွေးပွဲတွေစနေချိန်မှာကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေရတဲ့အချိန်လေးကလေးမျိုးရာဇကြိုဆဲရေးပြန်ကြသွားပေမဲ့နောက်ဆက်တွဲဘာတွေဖြစ်လာနိုင်သလဲနောက်ပိုင်းမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အားစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောင်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်ခင်ဖြူတွေးကပြောပြကြမှာပါခင်ဗျာ
ယူရိုနိုင်ငံဘက်ကမြို့တော်မှာတနင်္ဂနွေနေ့ကအထက်ကကာဗွန်ခွဲတက်ခတ်မှုတွင်တည်ဆုံးသူ149ယောက်ထက်မနည်းရှိတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဘက်ကမြို့တော်ခါရတာရက်ကလူစီကာရဇီးရဲမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားခဲ့တဲ့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလဲ IS သူကြွားတွေကကြေညာခဲ့တာပါ။တက်ခတ်မှုဟာဒီနေ့ထက်အသေးအပြောက်အများဆုံးဖြစ်ခဲ့တယ်လို့ဆက်စွန်းနေတစ်ခုအတွင်းအစိုးဆုံးဘုံခွဲတက်ခတ်မှုတစ်ခုလည်းဖြစ်ပါတယ်။လူပေါင်း192ယောက်ထက်မနည်းကလည်းထိခိုက်ဒဏ်ရာတွေရခဲ့တယ်လို့အရေးပေါ်ရှာဖွေကိစ္စရေးသမားတွေကပြားရီအပြစ်စီးတွေမှာဆက်လက်ရှာဖွေနေစေဖြစ်တာကြောင့်ထိခိုက်ဒေဆုံးသူအရေးအတွက်ပိုတိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ဘယ်ကနေမျိုးတော့မှလုံခြုံရေးကိုပုံမတင်ချက်ဖို့ဝန်ကြီးချုပ်ဟေးရာပါတီကအမိန်ပေးညွှန်ကြားခဲ့ပေမဲ့မြို့ကန်တွေဘေးကင်းလုံခြုံမှုရှိအောင်အစိုးရကမစွန့်ဆောင်နိုင်တဲ့အပေါ်မှာဒေါသထွက်မကျင်မနှက်ဖြစ်နေသူတွေတော့လမ်းတွေပေါ်ထွက်လာခဲ့ကြတာပါကုလသမဂ္ဂတွင်ရမှုချုပ်ဘန်ကင်မွန်ကတော့လူ့အသက်တွေကိုတန်ဖိုးမထားကြောင်းပြတ်တခဲ့တဲ့ဘုံခွဲတက်ခတ်မှုကျူးလွန်သူတွေရဲ့လုပ်ရပ်ပေါ်ထိတ်လန့်တုန်လှုပ်မှုကြောင်းပြောဆိုခဲ့ပါတယ်။ယူရိုနိုင်ငံမှာစိုးရိမ်ကြောက်ရွံ့မှုတွေပြန့်နှံ့အောင်လုပ်နေတာတွေညီညွတ်မှုကိုထိပါးစေမဲ့လုပ်ရပ်မျိုးတွေကိုအီရတ်လူထုအနေနဲ့လက်မခံဘဲဆန့်ကျင်မှုကုလသမဂ္ဂအကြီးအကဲကတိုက်တွန်းကြောင်းလဲတက်ခတ်မှုကိုပြစ်တင်ရှုတ်ချတဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအမျိုးသားလူညွန်ရေးကောင်စီပြောခွင့်ရပုဂ္ဂိုလ် Ned Price ကလည်း IS သူကြွားတွေကိုချေမှုမှုပူပေါင်းကြိုးပမ်းမှုတွေမှာယူရိုနိုင်ငံနဲ့ဆက်လက်ပြီးအခိုင်အမာရပ်တည်သွားမှာဖြစ်ကြောင်းတနင်္ဂနွေနေ့ကပဲပြောဆိုခဲ့တာပါ။ဒီလိုတက်ခတ်မှုတွေကြောင့် IS သူကြွားရဲ့လက်ကနယ်မြေတွေကိုပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းနေတဲ့ IS တပ်တွေကိုပံ့ပိုးကူညီဖို့အမေရိကန်ရဲ့ပန်းဖြတ်ချက်တွေပုံမှန်ခိုင်မာလာစေတယ်လို့လည်းပြောဆိုခဲ့ပါတယ်။
ဆော်ဒီအာရေဗျနိုင်ငံအနောက်ပိုင်းဂျဒန်မြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးအနီးမှာဒီနေ့အသေးခံဘုံဖောက်ခွဲသူတူကဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်ဆော်ဒီအာရေခဲ့တဲ့အကြောင်းကိုတော့ဒီဆော်ဒီပြည်ရေးဝန်ကြီးဌာနကပြောပါတယ်။ဖောက်ခွဲရေးသမားကိုလုံခြုံရေးဝန်ထမ်းတွေကတန်လျာပစ်ပြီးအနားကိုချင့်ကပ်သွားချိန်မှာပဲသူကဘုံကိုဖောက်ခွဲလိုက်ကြပါ။အသေးခံဘုံဖောက်ခွဲသူတေဆုံးခဲ့ပြီးတော့လုံခြုံရေးဝန်ထမ်းတူကတော့ဒဏ်ရာအငယ်ရပြီးစေယုံတင်လိုက်ရပါတယ်။ကောင်စစ်ဝင်ရုံးဝန်ထမ်းတူမှဒဏ်ရာရတာဒါမှမဟုတ်တေဆုံးတာမရှိဘူးလို့ဆော်ဒီအမေရိကန်တန်ယုံကပြောပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့ဆော်ဒီအာရေဗျနိုင်ငံအတွင်းခီးသွွာလာမှုတွေကိုတန်နိုင်သမျှရှောင်ရှားကြဖို့တန်ယုံကသတိပေးချက်ထပ်မံထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့2004ခုနှစ်တုန်းကအယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆံနေတဲ့စစ်သွေးကြွတွေကကောင်စစ်ဝင်ရုံးနဲ့ဝင်ရောက်ပြီးတော့လက်ပစ်ဘုံတွေနဲ့ပြစ်နောက်ဆော်ဒီလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေရှိခဲ့ဘူးတာပါ။အဲ့ဒီတိုက်ခိုက်မှုတွေအတွင်းမှာတော့အမေရိကန်နိုင်ငံသားမဟုတ်တဲ့တန်ယုံဝန်ထမ်းကဦးသေဆုံးခဲ့ရပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တော်ကစားတောက်ဆိုင်ကြီးတစ်ခုမှာစစ်သွေးကြွတွေရဲ့စီးနင်းတက်ခိုက်မှုအတွင်းတည်ဆုံသွားခဲ့တဲ့ဒဇာကန်20နဲ့ရက်တပ်ဖွဲ့ဝင်2ဦးတို့အတွက်အောက်မေဝယ်ခန္ဓာတင်းလင်းလာနေကကျင်းပရမှာဝန်ကြီးချုပ်ရှိခါစီနာတက်ရောက်ခဲ့ပါတယ်။အောက်မေဝယ်ခန္ဓာမှာတော့တည်ဆုံသူတွေရဲ့သက်ဆိုင်ရာနိုင်ငံတွေဖြစ်ကြတဲ့အမေရိကန်၊ဂျပန်၊အီတလီနဲ့အိန္ဒိယနိုင်ငံတွေကအလံတွေကိုလွှင့်ထူခဲ့တယ်လို့တာမတ်ကြီးတွေလည်းတက်ရောက်ကြပါတယ်။နိုင်ငံတော်ဝန်ကြီးချုပ်ထိမ့်မတ်ဒုတိယနေ့မှာကျင်းပတဲ့အခမ်းအနားအတွင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့တည်ဆုံသွားသူတွေရဲ့ဆွေမျိုးသားချင်းတွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ IS သူကြွအဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်လို့ကြေညာခဲ့ပေမဲ့တိုက်ရိုက်ဆက်နွယ်မှုရှိမရှိဆိုတာအတည်ပြုလို့မရဘူးလို့အစိုးရတာဝန်ရှိသူတွေကလည်းဆက်နွယ်မှုမရှိဘူးလို့ညှင်းဆန်ထားကြတာပါ။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကတော့တက်ခတ်မှုမှာပါဝင်ခဲ့သူ 9ယောက်နဲ့6ယောက်သေဆုံးပြီးအားလုံးဟာအဲစစ်သွေးကြွတွေနဲ့ဆက်နွယ်မှုလုံးဝမရှိဘူးလို့တနင်္ဂနွေနေ့ကပဲပြောဆိုခဲ့ပါတယ်။တိုက်ခတ်သူတွေကဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဂျမတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ် GNP အဖွဲ့ဝင်ဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးအက်စတူဇမန်ခန်ကပြောဆိုခဲ့တာပါ။တိုက်ခတ်သူတွေကအဲစစ်သွေးကြွတွေနဲ့ဆက်နွယ်မှုရှိနိုင်မရှိနိုင်ဆိုတာကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေတော့မယ်လို့လည်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့အကြီးကရှိခိတူမော့ကပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကိုတနင်္ဂနွေနေ့မှာတယ်လီဖုန်းဆက်ပြီးဝန်ထမ်းကြောင့်ပြောဆိုခဲ့တယ်လို့အကူအညီပေးဖို့လည်းကမ်းလှမ်းခဲ့တာပါကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကင်မွန်ကလည်းတက်ခိုက်မှုကျူးလွန်သူတွေကိုတရားဥပဒေရှေ့မှောက်အရောက်ပို့နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်
ဖိလစ်ရှာရင်ဘာယာကနေခွဲထွက်ပြီးအမေရိကန်လွတ်လပ်ရေးရယူခဲ့တဲ့အနှစ်240ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုတဝန်ဒီကနေ့ဇူလိုင်လ4ရက်နေ့မှာဆင်နွှဲနေပါဗျ။နိုင်ငံတော်အားလိုက်ရက်နေ့မှာပျော်ပဲစားထွက်ကြသူတွေရှိတယ်လို့မျိုးရင်းအလှပြချီတက်တာတွေနဲ့မီးရှို့မိပန်းပြစ်ပေါက်တာတွေကိုလည်းနိုင်ငံတော်ဝန်ပြုလုပ်ကြတာပါ။သမ္မတဘရက်အိုဘားမားကတော့စစ်မှုထမ်းမိသားစုတွေကိုအင်ပီရိုမှာအသားခင်တဲ့အခမ်းအနားဖြစ်တယ်လို့တေးတန့်ရှင်ကန်ထရစ်လာမာနဲ့ဂျနဲမွန်နဲရိုရဲ့တိတ်ဂီတာတွေနဲ့လည်းဖျော်ဖြေသွားမှာပါ။မိုးလေဝသသတင်းတွေမှာဒီကနေ့ညမိုးရမယ်လို့သတိပေးထားတဲ့အတိုင်းသာဖြစ်မလာခဲ့ဘူးဆိုရင်တော့အနီးနားက National Mall အမျိုးသားရင်ပြင်မှာလွတ်လပ်ရေးနေ့အချိန်မဲ့ပြစ်ပေါက်ကြမဲ့မီရှူမိဘန်းကြီးတွေကိုသူတို့အားလုံးကောင်းကောင်းမြင်တွေ့ကြရမှာပါ။အမေရိကန်ပြည်အောင်စုရဲ့အနှစ်240ပြည့်လွတ်လပ်ရေးနေ့အချိန်မဲ့ဆင်နွှဲတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အသံမက်ဂျီစကော့မာစီယယ်နဲ့စနီမီမာစီယယ်တို့ကလည်းပြီးခဲ့တဲ့ဇွန်လ29ရက်နေ့တုန်းကနေပြည်တော်မှာအဲခံပွဲတစ်ခုကျင်းပခဲ့ပါဗျ။ဒီခမ်းနားကိုတော့မြန်မာအစိုးရအဆင့်မြင့်အရာရှိတွေတရမန်ရေးရနဲ့စီဝါရေးရကိုစလဲတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြတာပါအမေရိကန်လွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်ဒီအမေရိကန်ပြည်ထောင်စုနဲ့ပတ်သက်ဆက်နွယ်တဲ့စန်တန်ဘိုးတွေကိုထင်ဟပ်စေမဲ့အကြောင်းအရာတွေကိုလည်းအခုသတင်းပတ်တစ်ပတ်လုံးဂုံးပြုဆင်နွှဲသွားမယ့်အကြောင်းအမေရိကန်ဒီရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဆိုင်တိုမီတာ24 kHz 1239 ဆိုင်တိုမီတာ25 kHz 1165 ဆိုင်တိုမီတာ32 kHz 9323ဆိုင်တိုမီတာ58 kHz 5885စနီတနူးနေမှာဆိုင်လိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမေကန်တန်ရဲ့တင်းလာနေညဘက်တင်းနေကိုဆက်လက်ကြီးညာနေပါတယ်ဥရောပသမ္မဂ EU ဖွဲ့ဝင်ဖြစ်ကနေထွက်ဖို့ဗြိတိန်နိုင်ငံကမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်တခြားဖွဲ့ဝင်တွေပါလိုက်ထွက်မှာကိုစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဗြိတိန်မှာလိုပဲလူဝင်မှုကြီးကြပ်ရေးနဲ့ချုပ်ချာအာဏာပိုင်ဆိုင်မှုတွေစိုးရိမ်နေတဲ့နယ်သာလန်နိုင်ငံမှာလည်း EU ဖွဲ့ဝင်ဖြစ်ဆက်နေသင့်မသင့်လူမှုစန္ဒာခံယူပွဲကျင်းပဖို့တောင်းဆိုမှုတွေကြီးထွားလာနေတာပါ။1992ခုနှစ်ကဥရောပ12နိုင်ငံစုပေါင်းလက်မှတ်ရေးထိုးပြီးနိုင်ငံရင်းနဲ့ငွေရေးချေးအရနိနိကကပ်ပူပေါင်းဆောင်ရွက်မဲ့ဒီကနေ့ခေတ် EU ဖွဲ့စည်းဖြစ်ဖွဲ့စည်းခဲ့ရာနယ်သာလန်နိုင်ငံတောင်ပိုင်းကမက်ဆရစ်မြို့ဟာဆိုရင်လည်းပဲအခုခါဥရောပပေါင်းစည်းမှုကိုဆန့်ကျင်တဲ့အထက်ဒေသတစ်ခုဖြစ်လာနေပါတယ်။မချသေးရင်ကလူလူစစ်တမ်းတွေမှာတော့ conservative ဆင်လာယူဆရှိသူတွေအများစုရှိရာတောင်ပိုင်းဒေသကအမခိုင်မာထောက်ခံမှုတွေပါဝင် EU ကနေခွဲထွက်တယ်မသိလူလူဆန္ဒခံယူပွဲလုပ်ဖို့ Dutch Messenger ရှင်တစ်ပွဲလောက်ကပေါ်လာပြကြပါတယ်။ဥရောပမှာအကြီးဆုံးဖြစ်တဲ့နယ်သာလန်နိုင်ငံကရိုတာဒန်စကန်ဟာနှစ်စဉ်ကုန်တင်ငွေ465သန်းအထိကုန်ဝင်ထွက်ရှိနေပြီးဥရောပမြောက်ပိုင်းနဲ့ကမ္ဘာတဝန်းကကုန်သွယ်မှုမှာအချက်အချာကျတဲ့အတွက်ကြောင့်လည်း EU ကနေထွက်လိုက်မယ်ဆိုရင်တော့စီးပွားရေးအရအကြီးအကျယ်ပြဿနာတွေကျွမ်းမဲ့အလားအလာတွေလည်းရှိနေတာပါ။နယ်သာလန်နိုင်ငံရဲ့အဓိကကုန်သွယ်ဘက်ဖြစ်တဲ့ဗြိတိန်နိုင်ငံက EU ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခဲ့တဲ့ပုံမှာတော့ EU နဲ့ဆက်လက်လက်တွဲဖို့လိုလားသူ Dutch လူမျိုးတွေအတွက်စိတ်ပျက်စရာဖြစ်ခဲ့ကြရပါတယ်။နယ်သာလန်နိုင်ငံဥပဒေအရ EU နဲ့ခွဲရေးတွဲရေးအတွက်လူမှုစန္ဒခံယူပွဲကျင်းပနိုင်မယ့်အခြေအနေမျိုးလက်တလုံးမှာမရှိသေးပေမဲ့လည်းရှေ့လာမယ့်မလာတဲ့ကျင်းပမယ့်အထူးရွက်ောက်ပွဲတွေမှာတော့ဗြိတိန်နိုင်ငံခွဲထွက်ခဲ့တဲ့ကိစ္စရဲ့အကျိုးဆက်တွေရက်ကတ်လာနိုင်တဲ့အလားအလာတွေလည်းတွေ့မြင်နေကြရပါတယ်။
တရုတ်သမ္မတဟောင်းတဦးရဲ့ထိတ်တန့်လက်ထောက်အရာရှိတဦးကိုလက်စားမှုနိုင်ငံတော်လူဝဲချက်တွေကိုတရားမဝင်ရယူမှုအာဏာအလွဲသုံးစားမှုတွေနဲ့ထောင်နဲ့တသက်တကျုံအဖြစ်ပေးလိုက်တဲ့အကြောင်းအစိုးရပိုင်ဆင်ဝါသတင်းကဖော်ပြပါရယ်နိုင်ငံမြောက်ပိုင်းကစိတ်ကမ်းမျိုးဖြစ်တဲ့တရန်ချင်းမျိုးတရားရုံးစီရင်ချက်ကိုအယူခံဝင်မှာမဟုတ်ဘူးလို့လည်းအဖြစ်ပေးခံရတဲ့လင်းချီဟွာကပြောပါရယ်လင်းချီဝါဟာဒီသမရဟာဟွန်ချင်းတောင်လက်ထက်မှာတော့ကအာလာယကွန်မြူနီပါတီရဲ့ရုံးဖွဲ့မှုအဖြစ်နဲ့တာဝန်ယူခဲ့တဲ့သူဖြစ်ပြီးတော့ပါတီဗဟိုကော်မတီရဲ့ညွှန်ကြားချက်တွေအုပ်ချုပ်ရေးစီမံခန့်ခွဲမှုတွေကိုတာဝန်ယူရတဲ့ဌာနဟာအမေရိကန်သမရအင်ပြူတော်အုပ်ချုပ်ရေးအရာရှိချုပ်တာဝန်နဲ့ခက်ဆစ်ဆင်တူပါတယ်။တံမိုးကြီးတဲ့ Ferrari ကားတစ်စီးကိုအချိန်မြင့်မောင်းနေရကတားဖြစ်သူသိဆုံးခဲ့ရတဲ့ကိစ္စကိုဖုံးကွယ်ထားတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အတူသူ့ရဲ့နိုင်ငံရေးဩဇာရှိန်ဝါတွေဟာလည်း2012ခုနှစ်ကစပြီးတော့ကျဆင်းလာခဲ့တာပါ။ပေါ်တော်တဆမှုအတွင်းတူတူနဲ့နဲ့ဝစ်စားရင်းနဲ့အမျိုးသမီးနှစ်ဦးကားပေါ်မှာပါလာတဲ့အတွက်လဲအရှုပ်တော်ပုံတစ်ခုလိုပြဿနာကြီးထွားခဲ့ရတာပါ ပရိုဒဆာမှုအတွင်းမှာမျိုးသမီးတစ်ယောက်ကဒဏ်ရာရပြီးနောက်တစ်ယောက်ကတော့တလားလောက်ကြာမှသေဆုံးသွားတယ်လို့လည်းသတင်းတွေထွက်ခဲ့ပါတယ်။စီရင်ချက်ကြောင့်သမရဟူကျင်းတောင်နေရာမှာဆက်ခံခဲ့တဲ့သမရရှီကျင်းပင်ကိုကြောထောက်နောက်ခံပေးထားတယ်လို့ဆိုတဲ့ကွန်မြူနတီပါတီအတွင်းကလူငယ်အင်အားစုတွေအတွက်ထိုးနှက်ချက်တည်းရဲ့လည်းဖြစ်ခဲ့ရပါတယ်ရှင်။
တောင်တူပင်လယ်ပြင်ကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နယ်မြေထဲမှာမနက်ပိုင်းအင်္ဂါနေ့ကစလို့သတင်းပတ်ကြားစီးရဲလက်ချက်မှုတွေလှုပ်ဆောင်သွားမယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်။ဟိုင်နန်ကျွန်းအရှေ့ဘက်ကနေဗီယက်နမ်နဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ပါရာဆက်ကျွန်းစုတွေအထိစီးရဲလက်ချက်မှာပါ။တောင်တူပင်လယ်ပြင်တွင်နယ်မြေတော်တော်များများကိုပိုင်ဆိုင်ကြောင်းကြေညာထားတဲ့တရုတ်နိုင်ငံကိုစင်ကာပူဖိလစ်ပိုင်နိုင်ငံကကုလသမဂ္ဂရဲ့အငင်းပွားမှုဖြစ်ရှင်းဆိုင်ရာတရားရုံးမှာတိုင်ကြားထားတဲ့အမှုနဲ့ပတ်သက်လို့စီရင်ချက်ချမှတ်မဲ့ဇူလိုင်လ12ရက်နေ့မတိုင်ခင်တရက်လိုမှာစီးရဲလက်ချက်မှုတွေအဆုံးသတ်မှာဖြစ်ပါတယ်။နယ်သာလန်နိုင်ငံသဟိတ်မျိုးကတရားရုံးရဲ့ဆုံးဖြတ်ချက်ကိုအလေးနဲ့မထားဘူးဆိုရင်ဖိလစ်ပိုင်နိုင်ငံနဲ့ညီနိုင်မှုတရုတ်နိုင်ငံဘက်ကပြင်ဆင်ထားကြောင်းလည်းဒီကနေ့တုန်းအစိုးရပိုင်းချိုင်းနာတီလီသတင်းစာကရေးသားထားပါတယ်။တရုတ်နိုင်ငံအနေနဲ့တရားရုံးရဲ့လုပ်ငန်းစဉ်မှာပါဝင်မှုလည်းမရှိဆုံးဖြတ်ချက်ကိုလက်ခံမှာလည်းမဟုတ်ဘူးဆိုတဲ့ရည်တည်ချက်ကိုလည်းသတင်းစာမှာထပ်လောင်းဖော်ပြခဲ့တာပါ။ဒါပေမဲ့လည်းတရားရုံးဆုံးဖြတ်ချက်ဟာတရုတ်နိုင်ငံအတွက်တန်တမာရေးအရာရောအများပြည်သူအမြင်မှာပါပြဿနာတွေပေါ်နိုင်တာကိုလည်းသတင်းစာကအတိအမှတ်ပြုလက်ခံရေးသားထားပါတယ်
။မြောက်ကိုရီးယားနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရေပိုင်တဲ့အနီးမှာလူတွေဖန်တီးလို့ယူတဲ့တနာကြောက်တန်းပေါင်း80တိစားဖို့တောင်ကိုရီးယားနိုင်ငံကစီစဉ်နေပါတယ်။အဲ့ဒီနေရာမှာတရုတ်သင်းမော်တွေတရားမဝင်ငါးဖန်နေတာကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့အခုလိုလှုပ်ဆောင်ပါပါ။ Northern Limit Line လို့ခေါ်တဲ့ရေပြင်နယ်နိမိတ်ဆိုင်ရာအငင်းပွားမှုတွေရှိနေတဲ့နေရာအနီးပင်လယ်ဝါထဲမှာအခုလိုလူလုံတနာကြောက်တန်းတွေကိုဒေါ်လာ9သန်းကုန်ကျခံပြီးတော့တိစောက်သွားမှာဖြစ်တယ်လို့တောင်ကိုရီးယား Yonhap သတင်းအေဂျင်စီမှဖော်ပြပါတယ်။တရုတ်ငါးဖန်သင်းမော်တွေကိုရီးယားပိုင်နဲ့တည်းတရားမဝင်ဝင်ရောက်နေရတွေကိုအရေးကြီးကြိုက်တွေ့ဖြစ်ရှင်းဖို့လိုအပ်နေချိန်မှာအခုလိုတနာကြောက်တန်းတွေတိစောက်မဲ့သတင်းထွက်လာတာပါ။မြောက်ကိုရီးယားအစိုးရနဲ့အမှတ်မထင်ထိတ်တန့်ရင်ဆိုင်မှုတွေဖြစ်လာနိုင်တဲ့ရေပြင်နယ်နိမိတ်အနီးမှာတရုတ်သင်းမော်တွေကိုထိရောက်ရောက်နေနေမှုတောင်ကိုရီးယားကံယူဆန်စောက်တက်တွေကဒီတွန့်ဆုတ်နေတာကိုအခွင့်ကောင်းယူပြီးတော့အခုလိုတရုတ်သင်းမော်တွေတရားမဝင်ဝင်ရောက်နေတာလို့လည်းယိုဟပ်သတင်းကဆိုပါရရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မက်ခင်ဖြူတွေးတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။ပြည်ထောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့ညှိနှိုင်းအစည်းအဝေးနေပြည်တော်မှာတနင်္ဂနွေနေ့ကစတင်ကျင်းပခဲ့ပြီးဒီကနေ့မှာတော့ဆက်ကော်မတီ1နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးကြပါတယ်။တချိန်တည်းမှာပဲကချင်ပြည်နယ်ရင်းမှာပြစ်ခတ်တိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာက27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့ညှိနှိုင်းစည်းအဝေးကိုဒီလ3ရက်နေ့ကနေစတင်ပြီး6ရက်နေ့အထိကျင်းပနေရမှာ။ဒီကနေ့မှာတော့အကျိုးပြင်ဆင်ရေးကော်မတီနဲ့တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့10ဖွဲ့ကကိုယ်စားလှယ်ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးကြတဲ့အချက်တွေကိုတော့အကျိုးပြင်ဆင်ရေးကော်မတီရဲ့အတွေ့အမှုဦးလာမောင်ရွှေကအခုလိုပြောပါတယ်
။ပြည်တော်စုငင်းငယ်ညီလာခံဒီပြင်ဆင်ရေးကော်မတီအနေနဲ့မနေ့ကစပြီးတော့ကျွန်တော်တို့ရဲ့ဒီသင်္ကန်းနဲ့အစီအစဉ်တွေနေပြီးတော့မှလုပ်ပါတယ်။အော်ဒီနေ့တော့အဲ့ဒီမနေ့ကကျွန်တော်တို့ကော်မတီချင်းချင်းချင်းနဲ့လို့ရတာတွေကိုဒီလက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ကိုကျွန်တော်တို့ကပြန်လဲတယ်။အရှင်းလင်းတင်ပြတယ်ပေါ့နော်။နောက်တစ်ခုကတော့ဒီကော်မတီအနေနဲ့ပေါ်တဲ့ထင်မှာဒီဆက်ကော်မတီနှစ်အနေနဲ့ဆော်ဝဲထားတဲ့ကိစ္စတွေကိုလည်းသူတို့ရှင်းလင်းတင်ပြပါတယ်။ပြီးရင်တော့ကျွန်တော်တို့ရှေ့လာမယ့်ပေါ့။ဩဂုလကော်မတီမှာဆော်ဝဲမဲ့ညီလာခံအတွက်ပေါ့လေ။လိုအပ်တဲ့ညှိနှိုင်းမှုတွေကိုဆက်ပြီးတော့ကျွန်တော်တို့လုပ်ကြပါမယ်
။ဆွေးနွေးပွဲမှာ NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေပါဝင်လာရေးနဲ့နိုင်ငံရေးမူပေါင်းကိုဩဂုလဇန်ပိုင်းမှာအချောသက်ပြင်ဆင်နိုင်ရေးကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ဘရူဆိုးကွယ်ထူဝင်ကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆက်ကော်မတီတစ်ကနိုင်ငံရေးမူပေါင်းတွေကိုအဓိကပြန်လည်သုံးသပ်ဖို့ဆောင်ရွက်နေပြီး NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေပါဝင်လာတဲ့အချိန်မှာနိုင်ငံရေးမူပေါင်းကိုအချောသက်ပြင်ဆင်ကြမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့လ28ရက်နေ့ကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒီလာတရက်နဲ့နှစ်ရက်နေ့တွေမှာတော့ NCA ကိုလက်မှတ်မြေးထိုးသေးတဲ့အဖွဲ့10ဘွဲ့နဲ့စက်ကော်မတီနှစ်ကတွဲဆုံဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးနွေးနေတဲ့ရပိုင်းတွေမှာပဲကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
လို ွန်ခဲတဲ့ဒုနာ28 29ကနေကျူကြကျူကြဖြစ်တဲ့တိုက်ပွဲကတော့အဲ့ဒီနမ်ဆမ်ယန်ကဒီအနောက်ဘက်ပေါ်လက်ပင်ကုန်းဆိုတဲ့ယွာလီနာမှာဖြစ်ပါတယ်။သူငယ်နေညမှာတော့ဒီခါယာဆိုတဲ့နေရာနဲ့တက်မတော်ဘက်ကနေလက်နစ်ကြီးတဲ့ထုတတာတော့ရှိပါတယ်။ခုဒီနေ့အချိန်နဲ့တော့ဘာသတိမပြတ်တဲ့ဘူး
။တချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမ်ရော်ရဲ့ပြောခွင့်ရသူနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်ကြားချက်မရခဲ့ပါဘူး။မြောက်ရီသတင်းစာမှာတော့ဝိုင်းမော်မြို့နယ်နမ်ဆန်ယာမှာရိတ်ခါစုပုံရေးအတွက်လမ်းကြောင်းလုံခြုံရေးရှင်းလင်းနေတဲ့တမ်ရော်စစ်ကြောင်းကို KIA တပ်ဖွဲ့ကအဝေးဒိန်းမိုင်းနဲ့ဖောက်ခွဲပြီးလက်နက်ကြီးငယ်တွေနဲ့ပစ်ခတ်ခဲ့ကြောင်းဇူလိုင်လ2ရက်နေ့နေ့စွဲနဲ့ဖော်ပြပါတယ်။လက်ရှိငင်းချမ်းရေးဆွေးနွေးနေတဲ့ကာလအတွင်းမှာတော့ KIA ကစစ်စင်ရေးတွေလုံးဝမဟုတ်ကြောင်းဒုတိယဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
ဒီကုတ်ကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အချိန်ပေါ့ငင်းချမ်းရေးတို့နိုင်ငံရေးဆွေးနွေးတဲ့အချိန်မှာဒီကုတ်လိုတိုက်ပွဲနဲ့ဖြစ်ရှိနေမျိုးနဲ့တော့ကျွန်တော်တို့ကတော့မလုံလားပါဘူးအဲ့ဒါကြောင့်အကြီးကတော့နိုင်ငံရေးဆွေးနွေးတဲ့ညီမနဲ့ကျွန်တော်တို့ဒီငင်းချမ်းရေးကိုဖြစ်ဖြစ်ချင်တာပေါ့ဒါမျိုးတွေဆန္ဒတော့ရှိပါတယ်အဲ့ဒါကြောင့်ဒီငင်းချမ်းတိုက်ခိုက်တာမျိုးတို့ဖြစ်ဖြစ်လောက်တာမျိုးတော့ကျွန်တော်တို့ကမလုပ်ဘူးလို့ကျွန်တော်ပြောလို့ပါ
ဒီလဒုတိယပတ်အတွင်းမှာတော့ KIA ဒုဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးအင်ဘန်လာအပါဝင် NCA လက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုဘွဲကခေါင်းဆောင်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိသလိုပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုလည်းဩဂုတ်လမကုန်ခင်မှာကျင်းပနိုင်ဖို့အတွက်ပြင်ဆင်ဆောင်ရွက်နေပါတဲ့
VOA သတင်းတော်ကွန်ဘိုးစော်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်အခုတော့ဂျနီဗာမြို့ကစီရောညီလာခံမှာမြန်မာအရေးကိစ္စဘာတွေဆွေးနွေးကြမလဲကြည့်ရအောင်ပါတရားဥပဒေရဲ့ကာကွယ်စောင့်ရှောက်မှုကအစနိုင်ငံရေးမှာပါဝင်ခွင့်အစိုးခွဲခြားဆက်ဆံခံရတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေတွေကိုဂျနီဗာကကုလသမဂ္ဂညီလာခံမှာမြန်မာအရက်ဖက်လူအဖွဲ့အစည်းတွေကဒီကနေ့တင်သွင်းမှာပါမြန်မာအစိုးရကတင်သွင်းတဲ့အစီရင်ခံစာကိုကုလသမဂ္ဂမှာကြားနာမှုမတိုင်ခင်အခုလိုအရက်ဖက်အဖွဲ့အစည်းတွေရဲ့အစဉ်ပြိုင်အစီရင်ခံစာတွေကိုကြားနာနေတာလည်းဖြစ်ပါတယ်ဒီအခြေအနေကိုမတ်တင်ကြီးထိုက်ကပြောပြမှာပ
ါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးမှာစီဒေါ်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ဆိုင်ရာညီလာခံကိုဒီကနေ့ဇူလိုင်လ4ရက်နေ့မှာစတင်ပါတယ်ဒီကနေ့ညနေပိုင်းမှာပဲမြန်မာရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International တို့ကနှုတ်နဲ့တင်သွင်းတဲ့ Oral Statement နှစ်ဆောင်ကိုကုလရုံးမှာစတင်ကြားနာပါတယ်။ဂျီနီဗာကစီရောညီလာခံကိုကိုယ်တိုင်တက်ရောက်နေတဲ့ကြားမရေရာဒန်းတူညီမရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးဒေါ်မေစပယ်ဖြူကတော့မြန်မာအမျိုးသမီးတွေတရားဥပဒေရဲ့ကာကွယ်စောင့်ရှောက်မှုကိုရရှိဖို့ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေလူငိမ့်ချမ်းသာ권ရရှိနေတဲ့အခြေအနေတွေကိုဦးစားပေးတင်ပြသွားမယ်လို့ပြောပါတယ
်။ဒုတိယကတော့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးနဲ့ငြိမ်းချမ်းစစ်စင်မှာပါဝင်မှုမရနေတဲ့အခြေအနေတွေကိုကျွန်တော်တို့ပြောဖို့ရှိတယ်။နောက်တစ်ခုကတော့ဒီဥပဒေတွေမူဝါဒတွေဟာ gender sensitive မဖြစ်နေတဲ့ကိစ္စတွေကိုပြောဖို့ရှိတယ်။ပြီးရင်တော့နောက်ဆုံးအချက်အနေနဲ့ကတော့တိလက်နေမျိုးသမီးတွေရဲ့ဒီလူမှုဖွံ့ဖြိုးတိုးရေးနဲ့ပတ်သက်တဲ့အချက်တွေကိုကျွန်တော်တို့ဘက်ကထောက်ပြပြောဆိုဖို့ရှိတယ်
။အရင်ဦးသိန်းစင်အစိုးရလက်ထက်ကတင်သွင်းထားတဲ့စီရောအစီရင်ခံစာကိုလာမယ့်9ရက်နေ့ကြားနာမှုမတိုင်ခင်အရက်ဖက်အဖွဲ့အစည်းတွေရဲ့နှုတ်နဲ့အစီရင်ခံချက်ကိုအရင်ဆုံးကြားနာတာဖြစ်ပါတယ်။အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးဆိုင်ရာကုလသဘောတူညီချက်ကိုမြန်မာအစိုးရအနေနဲ့1998ခုနှစ်ကတည်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပေမဲ့စီရောသဘောတူညီချက်အတိုင်းလိုက်နာလှုပ်ဆောင်ဖို့ပြက်ကွက်နေစေဖြစ်တယ်လို့လည်းဒေါ်မေစပယ်ဖြူကထောက်ပြပါတယ
်။အဓိကကအစိုးရဝန်ကြီးဌာနတွေဈာထဲမှာတော့မှစီရောနဲ့ပတ်သက်တဲ့ဒီ awareness ပေါ့နော်အသိပညာကဒီလောက်ကြီးမရှိသေးဘူးလူမှုဈာထဲမှာလည်းစီရောဆိုတာပါမန်းမသိတဲ့အနေအထားမျိုးဖြစ်နေသေးတဲ့အခါမှာနိုင်ငံတော်အစိုးရရဲ့စီရောသဘောတူချက်ထဲမှာပါဝင်တဲ့အဆက်တွေကိုအကောင့်ထဲပေါ်မှုနဲ့တာဝန်ယူမှုအခြေအနေဟာလည်းတော်တော်လေးကိုကျွန်တော်တို့ကအားနည်းသေးတယ်လို့ပြောလို့ရတယ်
ဆွစ်ဇာလန်စံတော်ချိန်ဒီကနေ့ညနေပိုင်းမှာတော့မြန်မာရက်ဖက်အဖွဲ့အစည်း5ခုကစုပေါင်းပြီးမြန်မာအမျိုးသမီးတွေခွဲခြားဆက်ဆံခံရတဲ့အခြေအနေတွေကို Oral Statement တစ်စောင်တင်သွင်းပြီးနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International နဲ့ Now Arakan Project နဲ့ Women Peace Network of Arakan တို့ကတော့ရခိုင်ပြည်နယ်တွင်းကအမျိုးသမီးတွေရဲ့အခြေအနေတွေကိုနှုတ်နဲ့အစီရင်ခံစာတစ်စောင်ဖတ်ကြားတင်သွင်းပါတယ် လာမယ့်ခုနှစ်ရက်နေ့မြန်မာအစိုးရကတင်သွင်းထားတဲ့စီတော်အစီရင်ခံစာကိုကြားနာပြီးအကြံပြုတိုက်တွန်းချက်တွေချမှတ်ပေးတဲ့နေရာမှာအခုအရက်ဖက်အဖွဲ့အစည်းတွေရဲ့တင်ပြချက်တွေကိုထည့်သွင်းစဉ်းစားသွားဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်နေတာဖြစ်ပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီ UI American Dan ရဲ့တင်းလာနေညပြတ်အစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါခင်ဗျာအခုတခါတော့သဘာဝဘေးနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်။စကိုင်းတိုင်းကလေးမြို့ကရာဇဂျိုဆယ်မှာရေပြန်ကျသွားပြီမို့ရုတ်တရက်ရေကြီးနိုင်ခြင်းနဲ့ပတ်သက်တဲ့စိုးရိမ်စရာမရှိတော့ဘူးလို့ကလေးမြို့ကံတွေကပြောပါတယ်။ဒါပေမဲ့လည်းအစိုးရအနေနဲ့သဘာဝဘေးအနေနဲ့ပတ်သက်လို့ကြိုးတင်သတိပေးတာတွေပြင်ဆင်ထားမှုတွေအားနည်းနေသေးတာမို့လက်ရှိမိုးရင်းကာလအတွင်းမှာရေကြီးရေလျှံမှုတွေဆိုးဆိုးရွားရွားဖြစ်လာမှာကိုတော့ဒေသခံတွေစိုးရိမ်နေကြတာပါပြေဆောင်မှုတော့ VOA သတင်းနောက်မမ်းမြင့်မြင့်ခိုင်ကသတင်းပေးပို့ပါတယ
်ဇူလိုင်လ3ရက်နေ့မနက်ပိုင်းကစကိုင်းတိုင်းကလေးမျိုးရာဇကြိုဆဲအထက်ပိုင်းမှာမိုးများပြီးရုတ်တရက်ရေတိုးလို့နှုံးသားဆယ်တွေပျက်စီးခဲ့ပေမဲ့လက်ရှိမှာတော့စိုးရိမ်စရာမရှိတော့ပါဘူးဒီအခြေအနေနဲ့ပတ်သက်လို့ကလေးမျိုးဒေသခံတဦးကအခုလိုပြောပါတယ
်ဒီနေ့ကတော့ရေတောက်ဆောက်ကျသွားပြီဆိုတဲ့ခါကျတော့ဘာမှတော့တိတ်ကြွထူးခြားတော့မရှိတော့သူတို့ဒီတာဝန်ရှိတဲ့လူတွေကတော့အဲဆယ်မှာတော့ဘာပဲဖြစ်ဖြစ်ဆယ်မှာတော့သူဆယ်ရောင်းနေတော့ဆယ်မှာတော့ရရှိရပါတော့အခုရေရလဲရေရလဲရေရလဲတောက်ချောက်အကုန်ကျသွားပြီလေသူတို့ဒီဟိုရေဘူလွဲကနေထုတ်ထုတ်တာလဲနိုင်သွားပြီကိုစိုးရည်ကတိတ်ကြည့်တော့ပါဘူ
းလက်ရှိချိန်ကြီးသဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့အစိုးရရဲ့ကြိုတင်ပြင်ဆင်မှုတွေသတိပေးချက်ထုတ်ပြန်မှုတွေအားနည်းနေသေးတာမို့မကြခင်မိုးနှောင်းကာလမှာရုတ်တရက်ရေကြီးရေလျှံမှုတွေကြုံတွေ့မှာကိုကလေးမျိုးဒေသခံတွေကစိုးရိမ်နေကြပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဘက်ကတော့ဒေသခံပြည်သူတွေအပေါ်သဘာဝဘေးအန္တရာယ်မကျရောက်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လက်တွေ့မြေပြင်အခြေအနေမှာတော့သဘာဝဘေးနဲ့ပတ်သက်တဲ့ပြင်ဆင်မှုတွေမတွေ့ရသေးဘူးလို့ကလေးမျိုးဒေသခံကိုတင်မောင်ထွေးကပြောပါတယ
်။လှုပ်ရှားတာကတော့ဘာဝကိုမတွေ့ရတာတော့သူတို့ပြောတာနဲ့တခြားပြည်ချက်နေတယ်။အဲ့ဒါကတော့စိုးရင်စရာပါပဲ။တော်တော်မနဲ့ကလိုပဲဒီနဲ့ဆိုလည်းဒီလိုလေးချက်တာတော့မတော်တော်စိုးရင်ကြတာဟုတ်။ဟုတ်ကဲ့မနဲ့ကရေကြီးပြီးတော့တခါကျွန်တော်တို့ဟာခါလေးဗျာပြူတော့တော်တော်လူတွေပြောင်းချွေမြို့ပေါ်မှာကိုရှုပ်ချက်ခံနေတာကိုဟုတ်ကဲ့အဲ့လိုလေးတွေပါဒီနယ်လဲအဲ့လိုလဲမြန်မာကျမိုးရန်ကာလာတော့ဒီလိုတော့စိုးရိမ်ပါလေ
မနစ်ကမိုးရသည့်ကာလာမှာရာဇကြိုဆဲရေရှမ်းတာကြောင့်ကလေးမြို့မှာ15ပေလောက်အထိရေလွှမ်းမိုးမှုရှိခဲ့ပြီးကလေးမြို့တမိုင်းမှာအဆိုးအဝါဆုံးရေလွှမ်းမိုးခံရမှုဖြစ်ခဲ့ပါတယ်ဒါကြောင့်လည်းအလားတူအခြေအနေမျိုးထပ်ဖြစ်မှာကိုကလေးမျိုးကံတွေကစိုးရိမ်နေကြတာပါလက်ရှိအချိန်ဟာမိုးရသည့်အစပဲရှိသေးတာမို့ရေဘေးအတွက်ကြိုတင်ပြင်ဆင်ထားဖို့ဒေသခံတွေကလိုလားနေကြတာပါသဘာဝဘေးကြုံတွေ့လာခဲ့ရင်အစိုးရအနေနဲ့တတ်နိုင်သလောက်ကူညီပံ့ပိုးမှုတွေလုပ်ပေမဲ့တစ်ခါတလေကြိုတင်သတိပေးချက်ထုတ်ပြန်ဖို့အခက်အခဲတွေလည်းရှိတယ်လို့သခိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ်
။တောင်ကျရဲ့ကျွန်တော်ဘလို့ပြောနိုင်မှာလဲအခုကျွန်တော်တို့ကဲတကယ်လို့မြေကြီးလာမြေဘလောက်ဆိုရင်မတက်လာပြီ။ဘာဘလောက်တက်လာပြီလဲကျွန်တော်တို့အများဆုံးပြောလို့ရတယ်လေ။တောင်ကျရဲ့ဆက်ပြန်အခုကြာတော့ဒီခဏချင်းရတော့တာလေ။မနေ့ကသူတို့ပြောဝုန်းဝုန်းဖြစ်နေကြနောက်တနေ့နောက်တော့တောင်ကျရဲ့ကြာဆဲဆောင်ပြီးစစ်ချက်တော့ဝင်လာတယ်လေ။အဲ့တော့ကြည့်ရဆိုတော့လေဒီမိုးတိတံတော်ဝုန်းခဏသခဏတားရောင်းလေးဖြစ်တာဟုတ်အဲ့ဆိုကျွန်တော်တို့ကဘယ်လိုလို့အများဆုံးကျွန်တော်ပြောပြနိုင်မလဲအဲ့ကျွန်တော်ဒါကျွန်တော်တို့ကတော့ဖြစ်လာခဲ့ရင်တော့တတ်နိုင်ဆုံးအမြန်တကမြန်ဆုံးကျွန်တော်တို့နေတဲ့ကိုကြီးတမိုးမှုတွေကောင်းမှုတွေလို့အောင်လုပ်နေကြတာပဲလေ
စကိုင်းတိုင်းအပေါင်းဝင်ပြည်နယ်နဲ့တိုင်းအများစုမှာမိုးများနေတာကြောင့်ရေကြီးနိုင်ခြေရှိပြီးတောင်ကျရေကြောင်ရုတ်တရက်ရေလွှမ်းမှုတာမြေပြိုရာတွေကိုသတိထားဖို့မိုးလေဝသပညာရှင်ဒေါက်တာထွန်းလင်ကသတိပေးထားသလိုမိုးစလဌာနကလည်းရခိုင်ပြည်နယ်၊စကိုင်းတိုင်းအထက်ပိုင်းကချင်နဲ့ချင်းပြည်နယ်တို့မှာမိုးကြီးနိုင်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့နှစ်ကစကိုင်းတိုင်းရခိုင်ပြည်နယ်နဲ့မကွေးတိုင်းအပေါင်းဝင်မြန်မာတိုင်းနိုင်ငံလုံးနီးပါးလူအသေးပြောက်ရှိတဲ့အထိရေကြီးရေလျှံမှုဖြစ်ပွားခဲ့တာမို့သဘာဝဘေးနဲ့ပတ်သက်လို့ကြိုတင်သတင်းထုတ်ပြန်မှုစနစ်တွေအားကောင်းဖို့လိုတယ်လို့အများစုကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်။
လောက်ကန်ရှားပါတာကြောင့်ဝင်ငွေမလုံးမငှနဲ့လူမှုဒုက္ခတွေခံစားနေရတဲ့မြန်မာနိုင်ငံမှာအလောက်ကန်အခွင့်အလမ်းတွေလက်တွေဖန်တီးနိုင်မဲ့ဤလမ်းတွေများရှိနိုင်ပါသလားပြည်ပရင်းနှီးမြှုပ်နှံမှုတွေကအခရာကြပါသလားပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကရော အလုတ်ကင်တဲ့တွေမဖန်တီးနိုင်တော့ပါဘူးလားအခုလာမယ့်အင်္ဂါနေ့ညတိုင်းရီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးတော့မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ပြန်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်။နိုင်ငံဆက်ဆံရေး6နှစ်ကြာတင်းမာနေခဲ့တဲ့တူရကီနဲ့အစ္စရေးတို့ကြားပြီးခဲ့တဲ့သတင်းဘက်ကစလို့ပုံမှန်ဆက်ဆံရေးပြန်လည်စတင်လာခဲ့ပြီးနောက်ဂါဇာဒေသအတွက်တူရကီအကူအညီပေးရေးတင်မောတစဉ်တနင်္ဂနွေနေ့ကအစ္စရေးစိတ်ကန်းကိုဆက်ရောက်လာခဲ့ပါတယ်။ဒီတော့တွင်အစ္စရေးနယ်မြေတွေကတိုက်ခိုက်ခံရတာတွေမဖြစ်အောင်ဟန်တားတဲ့အနေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ကဟာဘွန်မြို့အဝင်ထွက်နေရာတွေကိုပြီးခဲ့တဲ့သတင်းဘက်တွင်အစ္စရေးတို့ကပိတ်ထားပါတယ်2010ခုနှစ်တုန်းကအစ္စရေးတို့ဘက်ကပိတ်ထားတဲ့ပါလက်စတိုင်းကမ်းရိုးတန်းဒေသဂါဇာကိုနိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့ဖို့ကြိုးစားခဲ့တဲ့သင်္ဘောပေါ်မှာအစ္စရေးလက်နက်နဲ့တူရကီနိုင်ငံသား9ဦးအသက်ခံရပြီးနောက်နှစ်နိုင်ငံဆက်ဆံရေးပြတ်ပြားခဲ့တာပါအစ္စရေးတူရကီဆက်ဆံရေးနောက်ဆုံးအခြေအနေတွေကိုတော့ VOA သတင်းတော့ဇလတ်တစ္ဆာဟုတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြမှာပါ
လေဒီလေလာလို့နာမည်ပေးထားတဲ့သင်္ဘောဟာဂါဇာဒေသကမိသားစုတွေအတွက်အစာအစာခလီကစားစရာအယုပ်အဝတ်အစားနဲ့တခြားလူသုံးကုန်ပစ္စည်းတန်ချိန်တထောင်ကျော်တင်ဆောင်ပြီးမွတ်စလင်တို့ရဲ့အဓိကအားလည်းရနေမတိုင်ခင်မှာဖြန့်ဝေပေးနိုင်ဖို့ရောက်လာခဲ့တာပါ။မကြာခင်ကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်နဲ့အညီအခုလိုဆောင်ရွက်တာဖြစ်တဲ့အကြောင်းအစ္စရေးနိုင်ငံသားရေးဌာနလက်ထောက်ပြောခွင့်ရ Oran Rosenblatt ကပြောပါတယ်
။ This is an immediate implementation of the agreement between Israel and Turkey that was signed only 4 days ago.
ဒီကနေ့လေကမှာလက်မှတ်ရေးထိုးခဲ့တဲ့အစ္စရေးနဲ့ပါလက်စတိုင်းကြားသဘောတူညီချက်ကိုချက်ချင်းအကောင့်ထဲပေါ်လိုက်တဲ့သဘောပါပဲ။မွတ်စလင်တွေရဲ့အင်းနေအားလိုက်ရမတိုင်ခင်တချို့အကူအညီတွေကိုဖြန့်ဝေပေးနိုင်အောင်လိုအပ်တာတွေကိုအစ္စရေးအစိုးရကအချိန်မြင့်လှုပ်ဆောင်သွားဖို့ထူထောင်နေပါလေ
။ဒီကြောတွင်အစ္စရေးနယ်မြေထဲမှာလူတွေတည်ကျဲတဲ့အထိတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပေါ်နေတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတာကြောင့်ဂျော်ဒန်ပြည်နောက်ဘက်ကကမြို့တစ်ခုကိုအစ္စရေးအာဏာပိုင်တွေကအဝင်အထွက်ပိတ်ထားပါဗျ။တောက်ချာနေကနောက်ဆုံးဖြစ်ခဲ့တဲ့ဖြစ်ရပ်မှာတော့ပါလက်စတိုင်းတနတ်သမားတဦးကကားနဲ့ခရီးသွားနေတဲ့အစ္စရေးမိသားတစုကိုတိုက်ခိုက်ခဲ့တာကြောင့်အမျိုးသားတေဆုံးပြီးတော့ဇနီးနဲ့ကလေးတွေထဏ်ရာရခဲ့ကြတာပါဒီလိုဖြစ်ရပ်တွေနဲ့ပတ်သက်လို့အော့နီယဲကျူးဌာနအကြီးအကဲဘာသာရေးကောင်ဆောင်ဘန်နီကယ်မဆန်ကအခုလိုပြောပါတယ
်အီမာမန်ရှာလာလော်တီတန်လဇရာခါထူစာစီမဂီနာလေအနီခိုဆက်
နိုင်ငံသားတွေကိုကာကွယ်ပေးရမယ့်အစိုးရအနေနဲ့လူတို့ကိုအကာအကွယ်မပေးနိုင်တော့ဘူးဆိုရင်အကြမ်းဖက်လိုကြတဲ့ညံနေသူတွေပို့ပြီးခေါင်းထောင်လာနိုင်ပါတယ်။ဆိုရင်သူတွေနဲ့စိတ်မခိုင်သူတွေထိမ့်သိမ့်မရတဲ့အခြေအနေရောက်ပြီးစိုးစိုးဝါးဝါးလုပ်ရက်တွေလှုပ်လာနိုင်ပါတယ်
။ဒီလိုအခြေအနေတွေကိုအစိုးရကဘယ်လိုတုံ့ပြန်ကင်တွယ်မလဲဆိုတာကိုတော့ဝန်ကြီးချုပ်ဘန်ဂျမင်ဒတာယာဟုကချပြပါတယ်။
အခုဘယ်ဘမာဝက်တစ်မရှိခနေကတူရောဘမာဝက်ကဇာယူအလျော့တ
ီချမ်ဖက်သမားတွေကိုကျွန်တော်တို့ရေရှည်တော်ကြာတိုက်နေရတာပါဒါလို့လှုပ်ဆောင်ရမှာအတက်ကြရရှိပါတယ်အရင်ကမတုံးခဲ့ဘူးတဲ့ပြင်းပြင်းထန်ထန်ကင်တွယ်မှုတွေအပါဝင်နီလန်းမျိုးစုံသုံးပြီးနှိမ့်နေပါတယ
်လူပေါင်း9သိန်းလောက်နေထိုင်တဲ့ဟက်ဘရွန်အရက်တစ်ခုလုံးကိုအစ္စရေးအစိုးရကအဝင်ထွက်ပိတ်ထားပြီးတော့အချမ်းဖက်တိုက်ခိုက်သူတွေနေထိုင်တဲ့ကြီးရွာကလူတွေရဲ့အလုပ်လုပ်ကံကွေပြန်ရုပ်သိမ်းထားတယ်လို့လမ်းမတွေလုံခြုံရေးအတွက်စစ်တပ်အင်အားတွန့်ပြစ်ချထားတဲ့အကြောင်းဝန်ကြီးချုပ်နာတန်ယာဟုကပြောပါတယ်ဆူလိုင်လာတည့်ရက်နေ့တုန်းကလည်းဂါဇာကနေရာ၄ခုကိုအစ္စရေးကပုံကျဲခဲ့ပါသေးတယ်။အဲ့ဒီနေရာတွေဟာဟာမက်စစ်သွေးကြွားတွေကအစ္စရေးကိုတိုက်ခိုက်ဖို့စီစဉ်လှုပ်ဆောင်နေတဲ့နေရာတွေလို့အစ္စရေးကပြောဆိုနေတာပါရှင
်။မက်ခင်ဖြူတွေတင်ပြခဲ့တာပါ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ။ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညပြည့်အစီအစဉ်လေးကိုည10:00နာရီအထိလိုင်းနမီတာ25 kilohertz 11965လိုင်းနမီတာ32 kHz 9323လိုင်းနမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာစီးဝါးရေးကဏ္ဍတက်တန့်ရောင်းသတင်းလွှာလော်ဂါရီပြောသမျှနဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဟိုကျမရဲ့ဘဝမှာဟိုဘဝရည်တည်တဲ့နေရာမှာပဲဖြစ်ဖြစ်ကျမလုပ်ကိုင်နေတဲ့ကျမရဲ့အလုပ်တင်ညာအလုပ်ဒီမှာပဲဖြစ်ဖြစ်ကျမဟိုယူယူပဲတွေးပြီးယူယူပဲစဉ်းစားပြီးတော့ဟိုယူယူရှင်းရှင်းရရာရူသဘောချပါတ
ယ်အဆူရောမိမိဝင်းဖေသူဘာတွေယုံကြည်တယ်လဲဆိုတာကိုနောက်ပိုင်းထုတ်လွှင့်မဲ့သူယုံကြည်ရအစီအစဉ်မှာနားဆင်ရပါမယ်အခုတော့စီးဝါးရေးကဏ္ဍကိုတင်ပြပါမယ်မုံရမြို့နယ်အတွင်းကဂျေးရွာအုပ်စု၅စုကိုချင်းတွင်းမြေရီဝင်ထွက်လို့မရအောင်ပိတ်ထားတဲ့အတွက်တောင်သူတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတောင်သူတွေကပြောပါတယ်ဒါဟာစစ်တပ်ကအဲ့ဒီဒေသမှာ1995ခုနှစ်ကတည်းကတိမ့်ဖိုက်ထားတဲ့ထောင်နဲ့ချီတဲ့လေမြေဧကတွေပေါ်ဥပိုင်ကုမ္ပဏီကလုတ်ကင်နေတဲ့မွေးမြူရေးလုပ်ငန်းတွေဘက်ကိုရေလေဝင်မလာနိုင်အောင်ရေလွှဲလိုက်တဲ့အကျိုးဆက်အဖြစ်တောင်သူတွေအခက်အခဲနဲ့ရင်ဆိုင်နေရတာလို့မုံရမျိုးကျွဲရဲမြောက်ရွာကလေသမားဦးတင်လွင်ကပြောပါရယ်ဒီအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါရယ်
ကျွန်တော်တို့လောက်ကင်စားတော့တာတော့ဗာရင်ခက်ခဲလဲဆိုတော့ကျွန်တော်တို့ကြီးဘဘက်မှာပေါ့ဗျာဟိုဥပရောင်ရေတကားနေပြီးတော့ထက်ဆင့်ပေးတာတော့စရဲချောင်းကြီးပေးတဲ့အတွက်ကြောင့်မို့လဲမြေတွေဟာချင်းနှစ်ရဲ့ဟိုဝင်ငင်းနံဝင်ထွက်ချင်းနံထွက်မထွက်ရတဲ့အခါမှာရေစီရာသုံးချုံမှုတွေဖြစ်ပေါ်လာပြီးတော့ဤနာများပေးပြီးတော့ဖြစ်ထွက်မှုအားနေတာပေါ့
အခုလိုမျိုးဒီဟာလေးပိတ်တာဆိုတာကိုကျွန်တော်နည်းနည်းလေးပြန်ရှင်းပြအောင်ပုံစံကတော့တပွားဒီဟိုလေတွေရှိတဲ့ဘက်ကိုအစရေလွဲမြောင်းရှိတယ်ရှိတဲ့ရေလွဲမြောင်းပိတ်ပစ်လိုက်တာလားဘလို့ပုံစံမျိုးလဲခင်ဗျာနည်းနည်းလေးနားလည်အောင်ရှင်းပြပေးပါလား
ဟိုပိတ်တယ်ဆိုတာကျွန်တော်တို့ရင်းတော့1995ခုနှစ်လောက်ပါဗောဗျာကျွန်တော်တို့အဲ၅အုပ်စုတွေဟိုအလင်းမြေတွေပေါ့နော်လင်းမြေတွေဆိုတော့ကွန်းမတ်နေနဲ့ပြောရမယ်ဆိုရင်တော့ဟို3နှစ်ခွန်း330 331 33ခွန်း3နှစ်ကို389ဆိုရယ်ဥပယံမှအသီးသီးတွေအသီးသီးတွေကိုသူကအဲ့ဒီအရာကိုစစ်တပ်ကသိမ်းလိုက်တာခင်ဗျ1995ခုနှစ်ကလေအဲ့သိမ်းစီပြီးတော့ overall ဘက်ကနေပြီးတော့ရေတကား20ခံပိတ်ပြီးတော့မှစားစီလိုက်တဲ့အချိန်မှာကျွန်တော်တို့လေမီတွေကဟိုလုတ်ကင်စားတော့လို့အဆင်မပြေဘူးဖြစ်သွားတော့ဗောသူကတပ်ပိုင်5ခံနေပါလေလုတ်ပြလိုက်တာရှိတယ်လေ
အော်ဆိုတော့အဲ့ဒီကလေးကစပြီးတော့အဲ့ဒီမှာရှိနေတဲ့ဒေသခံလယ်သမားတွေအစပြီးအခက်ကြုံရတယ်လို့ဆိုရမှာပေါ့အဲ့လိုလားခင်ဗျ
ဟုတ်ပါတယ်ခင်ဗျအဲ့လိုအဲ့ရရင်စပြုရတာခင်ဗျ1995ခုနှစ်က
အဲ့လိုဖြစ်နေတာကဒေတာအဖြစ်ပြောမယ်ဆိုဘလောက်လောက်များကျဲပါတယ်လဲခင်ဗျမြို့နယ်လိုက်ပြောမလားရွာလိုက်ပြောမလားဘလောက်လောက်ကျဲလဲဧကလိုက်ပြောမလားဘလောက်လောက်များကျဲပါတယ်လဲခင်ဗျ
ကျွန်တော်တို့ဟိုနေတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အုပ်စု၅အုပ်စုပေါ့ခင်ဗျဟိုကျွဲကြီးရွာအုပ်စုရယ်ကောလချာကြီးရွာအုပ်စုရယ်စစ်တင်ကြီးရွာအုပ်စုရယ်အလုံးကြီးရွာအုပ်စုရယ်အိုးဘရောင်ကြီးပါအိုးစုရဲ့အိုးစု၅အိုးစုပေါ့၅အိုးစုရဲ့ရွာပေါင်းဆိုလို့ရှိရင်တော့15ရွာလောက်ရှိမှာပေါ့အဲ့ဒီရွာပေါင်း15ရွာရဲ့တောင်သူတွေကအဲ့ကြေးအဲ့ဒီလေဟိုဒကိုင်းပြည်ကျောင်းနည်းနည်းခက်ခဲဒုက္ခတွေဖြစ်တာပေါ့သူတို့က၅အိုးစုရဲ့ဧရိယာကိုွဲအမှတ်ဒီနဲ့သူကသိသိထားခဲ့တာကိုသိသိပြီးတော့အိုးဘရောင်ရေတကားကနေပြီးတော့နှစ်ဆင်းထပ်ပိတ်ထားတဲ့ခါကျတော့ကျွန်တော်တို့ကြီးရွာနယ်ပယ်မှာစီစဉ်နေတဲ့စရဲချောင်းကြီးကလည်းပိတ်ပြီးပိုးသွားခဲ့ရတယ်လေအဲ့ဒါအခက်အခဲတွေကပြီးနိုင်နေစရဲချောင်းကြီးပိတ်တဲ့ကြောင့်မိုးကြီးရေချာလို့ရှိရင်ပြီးနိုင်ပျက်စီးဆုံးရှုံးမှုတော့ရှိတာပေါ့ခင်ဗ
ျဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်ဥပမာဆိုကြပါစို့ဒီလူသူကတင်မြောက်ထားတဲ့အစိုးရအသည့်တက်လာပြီးအပီလာအစပြီးတက်လာတယ်ပေါ့နော်ဒီ NLD ပါတီဦးဆောင်တဲ့အစိုးရအသည့်တက်လာပြီးဟိုအရင်တော့ကဒီစစ်စိုးရလက်ထက်ဒီမှာတင်ခဲ့တဲ့နေမြေတချို့ကိုမန္တလေးတိုင်းမှာဆိုရင် လက်သမားတွေလက်ထဲကိုသူစနစ်တကျစီးနေပါလိမ့်ပေါ်ပါပေါ့အသေးချာကြဇနနာပြန်စီပြီးတော့ပိုင်ရှင်အစ်မန်လက်ထဲကိုပြန်လွဲအပ်တာတော့ပါလို့သူလုံနေပြီလို့ကြားပါတယ်ဆိုတော့နည်းနည်းပြောင်းလဲလာတဲ့လက္ခဏာလေးကိုကျွန်တော်တို့တွေ့ရတာပေါ့နော်အရင်ကတော့ကျွန်တော်တို့တောက်လျှောက်ကြားလာတာတော့လယ်တွေတိတ်နေဟိုမြေတွေတိတ်နေဆိုပြီးတော့လက်သမားတွေဘက်ကနေပြီးတော့ဟိုအမြဲတမ်းညှဉ်းညူဟိုနေကြရတဲ့အခက်ကြုံနေကြရတဲ့အတန်တွေကျွန်တော်တို့တောက်လျှောက်ကြားလာတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်အာဒါမန္တလေးတိုင်းမှာစဖြစ်တယ်ပေါ့နော်ဒီလက်သမားတွေလက်ထဲကိုတိမ့်ခံထားရတဲ့လက်မြေတွေပြန်ပေးတယ်ဆိုတာမျိုးစကြားရတယ်ပေါ့ဆိုတော့အဲ့မုံရွာဘက်မှာကောအဲ့လိုမျိုးအလားအလာမျိုးရှိလာမဲ့အခြေအနေတွေရှိသလားအဘာသာများကြားရပါတယ်ခင်ဗျစကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့လုတ်ပေးမယ်ဆိုတဲ့အတန်များကြားရပါလား
ဟုတ်ကဲ့လောလောဆယ်တော့စကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့လုတ်ပေးမယ်လို့တော့အတန်တော့မကြားသေးဘူးခင်ဗျကျွန်တော်တို့အနေနဲ့တောင်သူတွေအနေနဲ့ကတော့လုတ်ပေးဖို့အတွက်အောင်စုဖို့အတွက်ကတော့ကျွန်တော်တို့တူနဲ့တူညီနိုင်ဆွေးနွေးဖို့တော့အစီအစဉ်ရှိပါတယ်ခင်ဗ
ျဆိုတော့အခုဒါဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့လက်မြေသိမ်းခံထားရတဲ့လက်သမားတွေအနေနဲ့ရောဆွေးနွေးတိုင်ပင်တာတွေအစိုးရကိုတင်ပြဖို့စီစဉ်ဆောင်ရွက်တာတွေများဆက်လုပ်နေပါပြီလားခင်ဗျဘယ်လိုဘာတွေများဆက်လုပ်နေပါပြီလဲ
ဟုတ်ကဲ့ကျွန်တော်တို့အဲ့မော်ဝါမြို့နယ်တဝိုက်မှာလက်သိမ်းခံထားတဲ့တောင်သူတွေနဲ့ကျွန်တော်တို့ညီနိုင်ပြီးတော့ကျွန်တော်တို့စပြီးတော့ဆွေးနွေးပြီးတော့တောင်းဆိုဖို့အတွက်ကျွန်တော်တို့ဘာဘခုနလပိုင်း9ရက်နဲ့10ရက်ကိုကျွန်တော်တို့သွေးဆုံမှုကျွန်တော်တို့အစီအစဉ်ရှိပါတယ်ခင်ဗျ။တိုင်းဒေသကြီးဆိုရအောင်တင်ပြပေးဖို့တင်ပြဖို့လေ
။ဟုတ်ကဲ့။သင်္ကန်းထားတဲ့နေမြေတွေပြန်ရရေးအတွက်လားခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ဟိုသင်္ကန်းထားတဲ့နေမြေတွေပြန်ရရေးအတွက်ပုံစံတည်းလျှောက်လာတင်ပြီးတော့ပုံစံခွင်လက်ဝယ်ရရှိရေးအတွက်ဒီကျွန်တော်တို့ကျွဲဥပရောကိုလက်ပြစစ်ပင်အလုံး9အုပ်စုရဲ့ဒီကအပြည့်စုံမှုဥကြောင့်မူမြည်စီတော်ရေခန့်ချောက်မြည်စီတော်ရေအစ်စ်လဲလဲမှုမရှိတာဟိုသိနိုင်ဟိုဘယ်လိုပြောမလဲဒီကပိတ်ထားပြီးတော့စိုက်တိုးချိန်နောက်ကြတယ်နောက်ပြီးတော့ရေသိမ်းချိန်ကလည်းပြန်နောက်ကြတဲ့အချိန်မှာကျွန်တော်တို့ကမိုးကျလာလို့ရှိရင်သိနိုင်ရပျက်စီးဆုံးရှုံးမှုတွေရှိတဲ့အကြောင်းတွေကိုကျွန်တော်တို့ကတိုင်းတိုင်းဒေသကြီးဆိုရဟိုတင်ပြပြီးတော့ဒီဟာလေးတွေကိုကျွန်တော်တို့ကိုယ်ညီဆောင်ရွက်ပေးဖို့ကျွန်တော်တို့ညီနိုင်ဆွေးနွေးစည်းဝေးလုပ်ဖို့ကျွန်တော်တို့အစီအစဉ်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျဆိုတော့စောစောကပြောတဲ့အထက်မှာပါသွားတာကဒီ1995ခုနှစ်ကစပြီးတော့စစ်တပ်ကအဲလက်မြေတွေသိမ်းနေနောက်ဥပိုင်ကုမ္ပဏီကိုချပေးတယ်ဟိုတခြားလုပ်ငန်းတွေသူတို့လုပ်တယ်မွေးမြူရေးလုပ်ငန်းတွေပါတယ်လုပ်တယ်ဆိုတော့အဲ့ဒီလုပ်ငန်းတွေကတော့အခုလက်ရှိချိန်မှာသူတို့ကလက်ပတ်နေတော့မဲ့လားအခုသူတို့ပဲဆက်ပြီးတော့ထိန်းချုပ်ထားတယ်အဲ့ဒီလုပ်ငန်းတွေလုပ်နေကြတော့မဲ့လားခင်ဗျကျွန်တ
ော်တို့ဥပရောအလုံးကြားရဲ့ငါးခန်းနေမှာတော့သူတို့လုံးလုံးတဲ့ငါးခန်းနေရှိတယ်ခင်ဗျာကျွန်တော်တို့ဒီဘက်ကျွဲရဲအုပ်စုဘက်ကကြတော့သူတို့အဲ့လိုထိန်းချုပ်တာမျိုးလည်းမရှိဘူးကိုယ်ပေါ်ရင်တော့ကျွန်တော်တို့တောင်သူတွေကမိမိယာမီွယ်လေးတွေကိုထွင်ရဲဆိုင်ပြူစားတော့နိုင်တဲ့ဖွင့်ရတော့ရှိတယ်ခင်ဗျာဒါပေမဲ့ကိုယ်ကျွန်တော်တို့ဒီတော့ဘက်သူဘာလို့ကြတော့တပ်ပိုင်သိမ့်ပြီးတော့ဟိုပိုးချမ်းမြေတို့တက်ကပဲစည်းစားချထားပြီးတော့လုပ်ငန်းစားတော့နေတာမျိုးတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့စောစောကပြောတဲ့ဒီရေလာတဲ့လမ်းကြောင်းတွေပိတ်ထားတဲ့အတွက်စိုက်ပျိုးရေးကိုလည်းအချိန်မီမဆိုင်နိုင်ဘူးဒီမြေစည်းလွှာတွေခန့်ချောက်တဲ့ပြဿနာတွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးအခက်အခဲတွေကြုံနေရတဲ့အတွက်ကိုတင့်လွင်တို့လိုဒေသခံလက်သမားတွေအနေနဲ့တနစ်တနစ်မှာဝင်ငွေဘလောက်များထိခိုက်သလဲဝင်ငွေထိခိုက်တာတွေများရှိပါသလားအဲ့ဒီအတွက်ကြောင့
်ဟုတ်ရှိတာပေါ့အများကြီးရှိတာပေါ့ဘယ်လိုပြောမနစ်ပေါင်းကများတော့လေ1995ကနေခု2016ဆိုတော့ကျွန်တော်တို့တချို့လေသိန်းခံတဲ့တောင်သူတွေကိုတစ်ခုဝါခုတ်ပြီးတော့ဟိုစားတော့ရတာတဲ့ဟိုတစ်ခုဝါခုတ်ဆိုတာကတော့ဟိုလိုပေါ့ဒါလည်းသူများဟိုတစ်ပင်လေးတွေလိုက်ချိုင်းချင်းလေးတွေရောင်းစားရတဲ့ဘဝတော်ရောက်သွားတဲ့တောင်သူတွေကကျွန်တော်တို့အလုံးအုပ်စုဘက်မှာတော်တော်များများရှိတယ်ခင်ဗျ
ကိုတင်းနေကျေးဇူးအများကြီးတင်ပါတယ်ခင်ဗျအခုလိုရှင်းပြပေးတာလေ
ဟုတ်ကဲ့ခင်ဗျကျေးဇူးပါပဲခင်ဗျ
ကိုယ်စားဝန်ထမ်းရဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပါမယ်။မတ်ဆူမြတ်မွန်ကတင်ဆက်တာပါဖြစ်ပါလေ
။တိုးတက်လာတဲ့နည်းပညာတွေနဲ့အတူဘဏ်လုပ်ငန်းအထိအွန်လိုင်းဝန်ဆောင်မှုတွေဖြစ်လာနေချိန်မှာကိုယ့်ရဲ့အွန်လိုင်းအကောင့်တွေထဲကိုဝင်နိုင်ဖို့ password တွေကိုသူများခန့်မှန်းလို့မရအောင်ခက်ခက်ခဲခဲတွေထားကြရပါတယ်။တချို့ကလည်း biometric authentication လို့ခေါ်တဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာဒါမှမဟုတ်ရင်အပြုအမူပိုင်းဆိုင်ရာ digital နည်းနဲ့မှတ်တမ်းတင်ပြီးတော့မှန်မှန်စစ်ဆေးတဲ့နည်းပညာကိုသုံးလာကြပါတယ်။ မိုဘိုင်းလက်ကင်ဖုန်းတို့တက်ဘလက်ကွန်ပျူတာတို့ကနေကိုယ့်ရဲ့အကောင့်တွေထဲကိုဝင်နိုင်ဖို့ဖုန်းရဲ့စကန်နာနဲ့လက်ဘွေရနှိပ်ထည့်တာမျိုးကို့အတန်နဲ့အမိန်ပေးတာမျိုးတွေလုပ်နိုင်ပြီးမြဲတော်တော်များများကတော့တမယိုးကျ password တွေကိုပဲသုံးနေကြသေးပါခိုင်မာတဲ့ password တွေဖြစ်အောင်လို့ရှည်ရှည်လင်းလင်းခက်ခက်ခဲခဲတွေထားကြရတော့ပြဿနာကအဲ့ဒီ password တွေအားလုံးကိုမမှတ်မိကြတာပါ online မှာကိုသုံးတဲ့ website တွေဝန်ဆောင်မှုတွေများလာလေမှတ်ရတဲ့ password တွေများလာလေမို့အားလုံးကိုမှတ်မိတဲ့သူကတော့ရှားပါတယ်
အခုခေတ်ကတော့တည်တဲ့အတိုင်းပဲအကောင့်တွေကလည်းအများကြီးပဲကိုယ့်ရဲ့ကိုယ်ပိုင်အကောင့်တွေရောလုပ်ငန်းကမှသုံးတဲ့အကောင့်တွေရောပေါ့ကျွန်တော်ထင်သလောက်ဆိုရင်ကျွန်တော်မှာ20လောက်တော့ရှိမယ်လို့ထင်တယ်အဲ့တဲကအကုန်လုံးတော့မမှတ်မိဘူးတချို့ဟာကြီးကြတော့လဲချပြီးတော့ရေးထားတာမျိုးရှိတာပေါ့လေ
အကောင့်ဘယ်နှခုရှိလဲလို့မေးရင်တော့ဘယ်နှခုရှိမှန်းကိုမပြောတတ်တော့ဘူးအများလုံးလို့လေလာစားပဲဖြစ်ဖြစ်ကျမရေးပဲဖြစ်ဖြစ်စုခြေပဲဖြစ်ဖြစ်အဲ့လိုမျိုးတွေနဲ့ပတ်သက်တဲ့ဟာတွေကလည်းအကောင့်တွေကအများကြီးဆိုတော့တချို့ဟာလေဟို password တစ်ခုတည်းထားလို့ရတာရှိတယ်လို့တချို့ဟာကြတော့လေသူတို့ရဲ့လုံခြုံရေးအရာ password တစ်ခုတည်းထားလို့မရတာရှိရပေါ့နော်ဆိုတော့မှတ်မိတာလည်းရှိတယ်မမှတ်မိတာလည်းရှိတယ်ဒီကြားထဲမှာပို့ဆိုတာကသုံးရတစ်ခါ password တွေကပြောင်းရပြန်တယ်ပြောင်းရပြန်တော့ကျမဆိုရင်မှတ်ကိုမမှတ်မိတော့ဘူးနောက်ဆုံးကျမဘာလုပ်ရလဲဆိုတော့ဟိုဘယ် account နံပါတ်ရေးပြီးရင် user name ကဘာ password ကဘာအဲ့ဒီအောက်မှာမှတစ်ခါမေးခွန်းဘယ်မေးခွန်းဆိုဘာဖြည့်ထားလဲဘယ်မေးခွန်းဆိုကျမအလိုချရေးရတော့တယ်အစင်ရောက်သွားတယ်ပေါ့နော
် VOA 1တို့သားတွေဖြစ်တဲ့ကိုရနိုင်နဲ့မန္တနာချမ်းမှာသူတို့လိုမျိုး password တော်တော်များများကိုမမှတ်မိတဲ့သူတွေကလည်းအများကြီးပ
ါ I have a series of passwords and I use different categories of passwords for different things
သူမှလည်းမှတ်ထားရတဲ့ password တွေကအများကြီးဆိုတော့ဂဏတွေကိုခွဲပြီးတော့မှတ်ရပါတယ်တဲ့ကိုပိုင်နံပါတ်နဲ့မှတ်ထားတဲ့ password တွေရှိတယ်တက္ကသိုလ်နဲ့ဆိုင်တဲ့ password တွေရှိတယ်မတူအောင်ခွဲပြီးတော့မှတ်ထားရပါတယ်လို့ Shannon McIntyre ကပြောပြနေတာပါ
I have so many passwords to so many things. I keep cryptic lists.
Sharon McDonald ကတော့သူမှာတော့ password တွေအများကြီးဖြစ်နေလို့တနည်းအားမှရေးမှတ်ထားရပါတယ်တဲ့။သူများမှန်းကြည့်လို့မရနိုင်အောင်မှတ်ထားရဆိုပေမဲ့လည်းအဲ့လိုမျိုးမှတ်မထားသင့်ဘူးဆိုတာကိုလည်းသူကတော့သဘောပေါက်ပါတယ
်။ I think passwords are strong enough. If you got a decent enough password, it should be fine. And
Sean Rana ကတော့သူ့ရဲ့ password တွေကိုသူများခက်မှန်းလို့မရလောက်အောင်ခက်ခက်ခဲခဲလုပ်ထားတယ်လို့ဆိုပါတယ်။ခိုင်မာတဲ့ password တွေထားလို့ရှိရင်သိပြီးတော့ပူစရာမရှိပါဘူးတဲ့သူရဲ့ password အားလုံးနှိပါးကိုမှတ်မိတယ်လို့လည်းဆိုပါတယ်အဲ့ဒါတွေကတော့နေတိုင်းသုံးနေကြ password တွေပါတဲ့မေ့သွားတဲ့ password တွေလည်းရှိတော့ရှိတယ်များသောအားဖြင့်ကတော့သိမသုံးပြစ်တဲ့ application တွေရဲ့ password တွေလို့ပြောပြနေတာပါအခုလိုမျိုး password တွေခိုင်အောင်ထားရမှတ်ရတဲ့ပြဿနာကြောင့်လွယ်လွယ်ကူကူကနန်း၄လုံးလောက်ပဲထားစရာလိုတဲ့နည်းပညာမျိုးတွေကိုလည်းထွင်းနေကြပါတယ်biometric authentication မှာ behavioral biometric လို့ခေါ်တဲ့နည်းပညာကတော့ password စလုံးတွေခန်းန်းတွေကို touch screen ဖုန်းပေါ်မှာနှိပ်တဲ့အခါကိုယ့်လက်ရဲ့အဖို့အဖိအရွှေ့အနှင်းအမြန်ကိုမှတ်ထားပြီးတော့ကိုယ်တကယ်ဟုတ်မဟုတ်ဆိုတာကိုခွဲခြားပေးတဲ့နည်းပညာပါ behavioral biometric နည်းပညာနဲ့ဗန်နာရေးလုပ်ငန်းသုံးရည်ရွယ်တဲ့ mobile application တွေကိုထွင်းနေတဲ့ကုမ္ပဏီတစ်ခုကတော့လန်ဒန်မှာအခြေစိုက်တဲ့ Aimbrain ဖြစ်ပါတယ်Aimbrain app တွေကကနန်းလေးလုံးကိုပဲမှတ်ထားစရာလိုပါတယ်။သူတို့နည်းပညာကိုသုံးတဲ့ဘန်တွေရဲ့ online ဘန်စင်းကိုစစ်မယ်ဆိုရင်အဲ့ဒီကနန်းလေးလုံးကိုနှိပ်လိုက်ရုံပါပဲ
။ The biggest problem we see with passwords is the user experience one. People need to remember long sequences of random characters.
Password နဲ့ပတ်သက်လို့အကြီးဆုံးပြဿနာကတောင်းရတဲ့သူတွေရဲ့အတွေ့အကြုံပါ။အစီအစဉ်တကျမဟုတ်တဲ့စာလုံးရှည်တွေကိုမှတ်ရတာမျိုးဆိုတော့လူတော်များများကမမှတ်နိုင်ကြပါဘူး။အဲ့ဒီပြဿနာကို biometric နည်းပညာကဖြေရှင်းပေးပါတယ်။ကိုဘယ်တော့မှမိမမဟုတ်တဲ့ကိစ္စမျိုးကိုလုပ်နေကြအလေးထားမျိုးကနေဘာမှထူးပြီးလုပ်စရာမလိုပါဘူး။သူ့ရဲ့အပြုမူကိုမှတ်ထားပြီးဒီလူအစ်စ်ဟုတ်တယ်မဟုတ်ဘူးဆိုတာကိုနည်းပညာကခွဲခြားနိုင်ပါတယ်
။ Aimbrain ကိုပူးတွဲတည်ဆောင်ထားတဲ့ Alexis Novak ဖြစ်ပါတယ်။သူနဲ့နောက်တကယ်ချင်းတယောက်ကခက်ခက်ခဲခဲ password တွေသုံးစရာမလိုအောင်ထွင်းရင်ကောင်းမယ်လို့အကြံရပြီးတော့ Aimbrain company ကိုစားထောင်ခဲ့တာပါ။စားရတိတ်မကြသေးတဲ့ကုမ္ပဏီဖြစ်ပေမဲ့ခက်ခက်ခဲခဲ password တွေမလိုတော့မဲ့ Aimbrain app တွေရဲ့အကြောင်းကိုတော့ ID စောင်းပါတော်တော်များများမှရေးကြဖော်ပြကြပါတယ် behavioral biometric နည်းပညာကိုအခြေခံထားတာမို့ကိုကကနန်းလေးလုံးနှိပ်တဲ့အတိုင်းတူအောင်လိုက်တူလုပ်ဖို့မဖြစ်နိုင်ဘူးလားဆိုတဲ့အချက်ကိုအများစုကမေးကြလေရှိပါတယ
် The number of factors we use makes it extremely hard to try and copy it because most of those factors you can't
ကျွန်တော်တို့အခြေခံထားတဲ့အချက်တွေကတူအောင်လိုက်တူပြီးလုပ်ဖို့အရန်ကိုခတ်ပါတယ်အများစုကမျက်လုံးနဲ့မမြင်နိုင်တဲ့လှုပ်ရှားမှုတွေပေါ်မှာအခြေခံထားလို့ပါတူနှိပ်တဲ့နှုံမျိုးနဲ့ကိုကလိုက်ပြီးနှိပ်တယ်ဆိုရင်တော့အတိအကျတူဖို့တိတ်ကိုခတ်ခဲပါတယ် စခရင်ကိုသူနှိပ်တဲ့အခါဖြစ်သွားတဲ့ဖိအားတို့အရှိန်တို့အဲ့ဒါမျိုးမမြင်နိုင်တဲ့အသေးစိတ်အချက်အလုံးကိုနီးပညာကခွဲခြားစီစစ်နိုင်ပါတယ
်အခုလို့ကိုယ့်ရဲ့အပြုအမူကိုအခြေခံတဲ့ behavioral biometric authentication နဲ့စစ်ဆေးတာအပြင် facial recognition လို့ခေါ်တဲ့ကိုယ့်ရဲ့မျက်နှာကိုနီးပညာကမှတ်ထားပြီးတော့ကိုယ်စစ်မစစ်ခွဲခြားပေးတဲ့ application တွေကိုလည်း aimbrain ကထွင်းနေပါတယ်သူတို့အခုလက်ရှိထွင်းနေကြတဲ့ mobile app တွေကဘဏ္ဍာရေးလုပ်ငန်းတွေမှာသုံးဖို့အဓိကရည်ရွယ်တာဖြစ်ပါတယ်။ဗန်စင်းရင်းမှမဟုတ်ဘဲတခြား online account တွေအားလုံးအတွက် password အခက်တွေမသုံးရတော့အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဤပညာသစ်တွေကိုထွင်းနေတဲ့ Aimbrain Company တည်ထောင်သူ2ယောက်လုံးကရှေ့ဆက်ပြီးတော့ password တွေကိုသုံးနေဖို့လိုအောင်မှဖြစ်ပေမဲ့ခက်ခဲတဲ့ password မျိုးတွေမှတ်စရာမလိုတဲ့အခြေအနေကိုရောက်လာတော့မှဖြစ်တယ်လို့ပြောကြပါတယ်ရှင်။
မဆူမြမွေရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးအခုတခါတော့စက်တန်ရောင်သတင်းလွှာတွေကိုနားဆင်ရပါမယ်။မအေးတန်နာကျော်ကစီစဉ်တင်ဆက်တာဖြစ်ပါတယ
်။ဟင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်စက်တန်ရောင်သတင်းလွှာမှာတော့တိဘက်ဘာသာရေးခေါင်းဆောင်ကြီးဖုန်းတော်ကြီးဒလိုင်လာမကိုသွားတွေ့လို့တရုတ်ပြည်သက်တွေဒေါ်သာထွက်ကြတယ်ဆိုတာဘယ်သူပါလဲပြီးတော့အမေရိကန်ပြည်အောင်စုတလွားကရုပ်ရှင်ယုံနေမှာလူဝင်ဆုံးရုပ်ရှင်ကားတွေကဘာကားတွေများပါလဲဒီလိုမျိုးကမ္ဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါအမေရိကန်ပြည်အောင်စုကကမ္ဘာကျော်ပေါ့ပ်စတာလေဒီဂါဂါပြီးခဲ့တဲ့ဇွန်လ28ရက်နေ့အင်္ဂါနေ့ကတိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်လာမနဲ့တွေ့ဆုံခဲ့တာကိုတရုတ်ပြည်ကသူ့ရဲ့ပရိသတ်တွေတော်တော်လေးဒေါသထွက်ခဲ့ကြတယ်လို့တရုတ်အစိုးရကပြောပါတယ်။ဖုန်းတော်ကြီးဒလိုင်လာမကိုခွဲထွက်ရေးလှုံ့ဆော်သူတူဖြစ်နေတရုတ်နိုင်ငံကသတ်မှတ်ထားတာမလို့အဲ့လိုလူမျိုးကိုတွားတွေ့တာအတွက်တရုတ်နိုင်ငံသားတွေကမကျေနပ်ကြဘူးလို့ဆိုပါတ
ယ်။ We're experiencing right now is that the mind of the United States.
ဇော်လာ26ရက်နေ့ကအင်ဒီယားနာပလစ်မြို့မှာကျင်းပတဲ့ US မြို့တော်ဝင်များညီလာခံအခမ်းအနားမှာတိဘက်ဖုန်းတော်ကြီးဒလိုင်လာမနဲ့တွေ့ဆုံတဲ့ပုံတွေကိုလေဒီဂါဂါကသူ့ရဲ့ Twitter နဲ့ Instagram လူမှုကွန်ရက်အစာမျက်နှာတွေပေါ်မှာတင်ခဲ့တာဖြစ်ပါတယ်။ Bad Romance တို့ Born This Way တို့တချင်းမျိုးတွေနဲ့အရန်ကိုနာမည်ကျော်ကြားသွားတဲ့လေဒီဂါဂါကစီးရတဲ့သူတွေကိုဘလိုမျိုးတရားတရားပွားများနိုင်တယ်လဲစိတ်ချမ်းသာရေးအတွက်ဘလိုအကူအညီတွေပေးနိုင်လဲဆိုတဲ့အကြောင်းအရာတွေကိုဒလိုင်လာမနဲ့ပြောဆိုခဲ့တာပါတိဘက်နယ်မြေအတွက်တရုတ်အစိုးရကိုတော်လှန်ခဲ့ကြတဲ့1959ခုနှစ်မှာတော်လှန်ရေးကြီးမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက်အိန္ဒိယနိုင်ငံကိုထွက်သွားခဲ့တဲ့ဒလိုင်လာမကိုတရုတ်တွေကအန်ရဲကြီးလာတဲ့ခွဲထွက်ရေးသမားလို့သတ်မှတ်ခဲ့တာပါဒလိုင်လာမကတော့သူကသူ့ရဲ့မွေးရည်မြေအတွက်စစ်မှန်တဲ့ကိုပိုင်အုပ်ချုပ်ရေးပဲလိုချင်ပါတယ်လို့ပြောနေတာပါဒီလိုမျိုးဖုံးတော်ကြီးဒလိုင်လာမနဲ့လေဒီဂါဂါတွေ့ဆုံတာနဲ့ပတ်သက်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဟုံးလီကပုံမှန်သတင်းစာရှင်းလင်းပွဲမှာထည့်ပြောသွားပါတယ်
။ဒလိုင်လာမ是怎样一个人他在国际上做的这些事情到底是为什么
ဒလိုင်လာမကဘယ်လိုလူမျိုးဖြစ်တယ်ဆိုတာနိုင်ငံတကာကလည်းသဘောတူလက်ခံပြီးသားပါဒီကိစ္စတွေဖြစ်လာပြီးတော့တက်လာတဲ့ comment တွေကိုကြည့်ပါလူတွေဘလောက်ဒေါသထွက်နေကြလဲဆိုတာတွေ့ရပါမယ်လို့ပြောသွားပါတယ်လေဒီဂါဂါကတော့တရုတ်တွေပြောလာတာကိုဘာမှပြန်ပြီးတော့မတုံ့ပြန်ပါဘူး။တကယ်ဆိုရင်တရုတ်ပြည်ကလူငယ်တွေလေဒီဂါဂါကိုအရန်ကိုအားပေးကြတာဖြစ်ပါရဲ့။ဒါပေမဲ့လေဒီဂါဂါကလည်းတရုတ်အုပ်ချုပ်မှုအောက်ကဟောင်ကောင်တို့မကာအိုကျွန်းတို့ကိုပဲတွားရောက်ဖျော်ဖြေဘူးပြီးတော့ပြည်မကြီးမှာတွားပြီးတော့မဖျော်ဖြေဘူးပါဘူး။ဒီလိုမျိုးအနုပညာရှင်တယောက်ယောက်ဒလိုင်လာမနဲ့တွေ့ဆုံဖြစ်ကြရတဲ့ဆိုရင်တော့အဲ့ဒီအနုပညာရှင်ကတရုတ်မှာအမည်မဲစင်းတဲ့ကိုထည့်သွင်းခံရတော့တာပါပဲတရုတ်နိုင်ငံမှာလာရောက်ဖျော်ဖြေတဲ့နိုင်ငံသားအနုပညာရှင်တွေကိုစီကံတင်ကြတဲ့တရုတ်ယဉ်ကျေးမှုဝန်ကြီးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မေးမြန်းမှုအဆက်သွယ်တာကိုဘာမှမတုံ့ပြန်ပါဘူးရှင်တောင်ကိုရီးယားကတိုက်ခုံနယ်မြေကြီးရဲ့ဂျေဝိုင်းကြီးအစိုးရကောင်လေးအဖွဲ့တွေမှာပါတဲ့ပက်ဟျူချွန်ကဇွန်လ30ရက်နေ့ကဆိုးမျိုးတော်ရဲစခန်းကိုလာခဲ့ရပြီးတော့အမျိုးသမီးတွေကိုလိန်ဆော်ကားမှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲမှုနဲ့ပတ်သက်လို့လာပြီးတော့ဖြေရှင်းရပါတယ်။အမျိုးသမီး၄ဦးကတီးကြားအမှုတစ်ခုစီနဲ့ရဲစီမှာလာတိုင်ထားတာလို့ဆိုးမက်ထရိုပိုလီတန်ရဲတပ်ဖွဲ့ကပြောပါတယ်။ဒါနဲ့ပဲရဲစခန်းတစ်ခါမှမရောက်ဘူးတဲ့ပက်ဟျူချွန်ရဲစခန်းကိုရောက်လာခဲ့တာပါ။ Now, by Maro, eight take up Muda Mediaca, two year Mugu Yotin Dawari, Tuga Paco, the minute that the attack and up separate. Paca,
the Madame Bundurke, Sumer, Kisses, Chisma will.
During Yadi Sapu, Dwajayalo, same Gamau, Yeri, Songs and Mimi and the Yajan of Pishima, Lupio Dogavari, Paki, Mugu, Luri let they be a savings on his allo, Dim Mugu, they tell kind of wood, and Mula Yashi, send a Upego, down in Big Elu, down Goria the Dinima Popia Tawari. JYG, a Puerega, a Puerwinita, Yinga, TV Excuse, Re, Muda, Kidapuma, Bowing Gazari, the Ripsipari, TV Excuse, a Puer, Guedo Vienna, JYG, a Puerre, Balajava. Park ne Kim Jung Soo, Kim Jae Jeon ga drogo kaindwe de manager apwe de ne na thong de se kun ne ma JYG so pyo apwe de ku phwe ga da phit par de se.
I have a family.
Finding Nemo so re Hollywood name jo cartoon ga ye asset Finding Dory so re yoshin ga ga American Pyeong Soo. Yoshin yon ni tin ne animation cartoon ga tamai ma ro yong tin tin jin lu ji a mya song zak ga phit ne asan chin pin twa ga ba de. Nemo sore lemon ne ane aja nga le ko lai sha le zalan ye ase aku ta kha Dory sore nga pya le ko lai sha le zalan phit par ye tai mat nyam ma kaung ne nga pya le Dory zalan ga yong tin ne tadin bat kon yet twi ma 136.2 tan win win ya pi lo a lo ye thi song ko yauk twa ra phit par ye
to save the entire free world.
You ready?
No.
Sweet, let's go.
No, I said no.
Box office yoshin yongtin mu ri ye website boxofficemojo.com ma phop ya thar ga raw Finding Dory yoshin zakka ga dutiya bet yongtin mu ma le dollar 83 tan jaw win na ma lo yongtin yoshin ga a long ye a shi ma shi ba de de ga wa long atai ta ne soe no di ga ga yong ma lat mae yang cha ya mu baung ga ni pro win ngwe 48.6 tan jaw shi ba bi ai ga naw ma raw Independence Day Resurgence yoshin zakka lai pi raw patthama au song tadin bet ma dollar 48 tan kwe jaw when it achieve shi ke bare tatiya niya ma ro yin tabak ka dutiya niya ma shi de central intelligence yoshin ka shi pi ro aku di dutiya tabak win ngwe ka ro patthama tabak ye tawet jaw dollar 78 tan jaw ya tha ra ba shin ဒီနေ့ရောင်းသတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်
မင်းသားနာကျော်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ဖို့လှည့်ရောက်လာပါပြီအဆိုတော့မိမိဝင်းဖေကသူပါရီယုံကြည်တယ်လဲဆိုတာကို VOA
ပြည်သူကတော့တော်တော်လေးကိုရိုးရှင်းပါတယ်။ဒီမှာ simplicity, perfection and duty ဆိုတာကိုကျွန်မယူကြည်ပါရှင့်။ဟိုကျွန်မရဲ့ဘဝမှာဟိုဘဝရည်တည်တဲ့နေရာမှာပဲဖြစ်ဖြစ်ကျွန်မလုပ်ကြိုင်နေတဲ့ကျွန်မရဲ့အလုပ်တင်ညာအလုပ်ဒီမှာပဲဖြစ်ဖြစ်ကျွန်မဟိုရိုးရှင်းရှင်းလုပ်ရတာတွေကိုသဘောကျပါရှင့်။ ညမှာတော့ဟိုကျွန်မပြောချင်တာကျွန်မစီတလောက်ကျွန်မနားလေတလောက်ကျွန်မတွေးဖို့နိုင်တလောက်ကျွန်မတွေးဖို့မယ်ပြီးရင်ဟိုတကယ်တည်ပြီးတကယ်နားလေပြီးတော့ဟိုတကယ်ခံစားလို့ရတဲ့ဟိုလောက်ရက်ကရတဲ့ရလက်တွေကိုကျွန်မသဘောကျပါတယ်။ဒါကျွန်မရိုးရိုးတွေးရိုးလုံးအဲ့လိုလုပ်တဲ့အချိန်မှာရရဲ့ရလက်တွေကဟို ပါလာလေးရှိမယ်ဒုသာလေးရှိမယ်ရဲရင်လာလေးရှိမယ်အဲတော့ကျွန်မရိုးရိုးတွေးရိုးရိုးလုပ်ကြိုင်ပြီးတော့ရတဲ့ရလက်မျိုးကျွန်မယုံကြည်ပါတယ်ကျွန်မတို့ဂီတာလောကမှာဆိုရင်ရော့ဂီတာဓမ္မတယောက်ကဟိုတကယ်ရော့ဂီတာကိုဟိုတက်မယ်တကယ်လဲခံစားရမယ်သူရော့ဂီတာကိုတကယ်ချစ်မယ်တကယ်ယုံကြည်မယ်ဒီလိုလိုလိုက်တဲ့သူ့ရဲ့အလုပ်တစ်ခုဟာ င်းလှပရည်လို့ဒီမှာခံစားရပါတယ်ဘာကြောင့်လဲဆိုတော့ခါလီတိုင်းရော့ဂီတာသမားရဲ့လှုပ်ရှားမှုပါညာသူ့သွေးတွေကလာပြီးသူ့တကယ်ခံစားပြီးတကယ်သိပြီးသူ့ရဲ့ performance ကဟိုသမားဟိုတော်တော်ရုပ်ဆိုးရဲ့ရော့ဂီတာသမားရောတာတာလေလို့ထင်ပူးပါတယ်အဲ့ဒါကြောင့်ဟိုဒီလိုမျိုးသမားရုပ်ပြပါတယ်ကျမလည်းငငယ်တော့ကျမပြေရကျမကိုထောက်ပြပူးပါတယ်ကျမတို့ကတော်တော်ငငယ်လေးအချိန်မှာ T-shirt ဝဲတစ်ခုကိုစိုးဖို့အတွက်ဟိုကျမကိုတန်ရုံတစ်ခုကဆက်ပြလိုက်ကျမတခြားနိုင်ငံသူတော်တွေလည်းပါမယ်ဆိုတော့ကြောက်တော့ကျမဖေကိုမသွားချင်ဘူးကျမကတိတ်ပြီးတော့ technique တွေနဲ့ဟို vocal technique တွေစမ်းပြရေးသုံးပြီးတော့လည်းမဆိုးတတ်တဲ့ခါကျတော့ကျမမသွားချင်ပါဘူးလို့ကျမဖေကိုပြောခုပါတယ်ပြောတော့ပြပြကကိုလုံးတလောက်နဲ့ကိုလုံးမယ်ဆိုတဲ့စိတ်ကိုပဲပါပါရဲ့ဒီကျမမဒီဒီလိုပေါ့နော်ကိုလုံးနိုင်သလောက်ကလေးနဲ့ဒီ simplicity ကိုတဘူထားပြီးစုံရတဲ့ရလက်ကလေးတခုရှိပါတယ်ဒီဒီရလက်ကလေးကလာရလို့ယူဆလို့လဲကျမကဟိုသဘောကျတယ်ဆိုရယ်ပြည့်စက်တူပေါ်လာတာဆိုပြီးသူကထောက်ပြပူပါတယ်အဲ့ဒီသင်ကလေးကစပြီးကျမဒီအိဆာကိုစုံကြည့်လာခဲ့တာပါသတိထားမိသွားတယ်ပေါ့နော်အဲ့တော့ကျမဟိုကျမရဲ့ဘဝရည်ရွယ်ချက်ပဲဖြစ်ဖြစ်ကျမရဲ့အမှုပညာအိဆာတွေပဲဖြစ်ဖြစ်ကျမကဒီ simplicity perfection and duty ဆိုတာကိုယုံကြည်ပါရှင
်အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တည်ချင်းတောင်းညင်နေဆိုရင်တော့VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခုတော့သတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါမယ
်ဒီရနိုင်ငံဘက်ကရမြို့တော်မှာတနင်္ဂနွေနေ့ကအထက်ကန်ကာဗွန်ခွဲတက်ခတ်မှုတွင်သေဆုံးသူ149ယောက်ထက်မနည်းရှိတဲ့အကြောင်းအစိုးရတောင်းရှိသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်ဘက်ကရမြို့တော်ကာရတာရက်ကလူစီကားရဈေးထဲမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားခဲ့တဲ့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလည်း IS သတင်းကြွတွေကကြေညာခဲ့တာပါတက်ခတ်မှုဟာဒီနေ့ထက်မှအသေးအပြောက်အများဆုံးဖြစ်ခဲ့တယ်လို့ဆက်စုံနှစ်တစ်ခုအတွင်းအစိုးဆုံးတက်ခတ်မှုဘုံခွဲတက်ခတ်မှုတစ်ခုလည်းဖြစ်ခဲ့ပါတယ်လူပေါင်း192ယောက်ထက်မနည်းထိခိုက်ဒဏ်ရာတွေရခဲ့တယ်လို့အရေးပေါ်ရှာဖွေကိစ္စရေးသမားတွေကပြည်ရည်ပစ္စည်းတွေချဆက်လက်ရှာဖွေနေစေဖြစ်တာကြောင့်တက်ထိခိုက်သေးဆုံးသူအရေအတွက်ပိုတိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ဆော်ရီယာရေးဗီယက်နိုင်ငံအနောက်ပိုင်းဂျေရာမျိုးမှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးဤဒီကနေ့တက်ခတ်ဘုံခွဲသူတို့ကဘုံခွဲတက်ခတ်ခဲ့တဲ့အကြောင်းဆော်ရီပြည်ရေးဝန်ကြီးဌာနကပြောပါတယ်ဖောက်ခွဲသမားကိုလွန်ကျွေးဝင်နေတဲ့ကမတင်ငါဖြစ်တဲ့အချိန်မှာပဲအနောက်ကိုကတ်သွားပြီးဘုံကိုဖောက်ခွဲလိုက်တာဖြစ်တယ်လို့လည်းပြောဆိုခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံတကားမျိုးကစားသောက်ဆိုင်ကြီးတစ်ခုမှာစစ်သွေးကြွရရဲ့စီရင်တက်ခိုက်မှုတွင်တည်ဆုံသွားတဲ့ဒဇာကန20နဲ့ရဲတပ်ဖွဲ့20တို့အတွက်နှစ်ဦးတို့အတွက်အောက်မေ့ဘွယ်ခန္ဓာရီတင်းလာနေကချင်းပတ်ရမှာတော့ဝန်ကြီးချုပ်ရှိတ်ခါစီနာလည်းတက်ရောက်ခဲ့ပါတယ်ဘရစ်ရှားအင်ပါယာအောက်ကနေခေါ်တက်ပြီးအမေရိကန်လူလည်ရယူခဲ့တဲ့အနည်း240ပြည့်အထိမ်းမှခန္ဓာတွေကိုအမေရိကန်ပြည်သူစုတဝန်းဒီကနေ့ဇူလိုင်လ4ရက်နေ့မှာဆင်နွှဲနေပါတယ်နိုင်ငံတော်အားလားရဲ့နေ့မှာပျော်ဝဲစားထွက်သူတွေရှိတယ်လို့မျိုးရင်းအလှပြချီတက်တာတွေမရှိမှီမှန်ဖြစ်ပေါက်တာတွေလည်းနိုင်ငံတော်ဝန်ပြုလုပ်ကြပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုအောင်လင်းဦးပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ဘေးလဘဘဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24 25 32 58တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ဆိုတော့ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွန်နဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.